Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA American အသံရဲ2020ခုနှစ်မေလ5ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီလိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190လို့ကနေထုတ်လွှင့်ပေးနေပါပြီရှင်။ကိုရိုဒီညအတွက်ထိတ်တန့်ရသတင်းတွေကိုကျွန်မနောက်လောက်ပြောပြပေးပါပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုအစောပိုင်းမှာအလူလဲရင်ဆိုင်ခဲ့တဲ့တရုတ်နဲ့တောင်ကိုရီးယားနိုင်ငံမှာပိုကူးသူအသစ်၄ဦးသာရှိကြောင်းသတင်းထုတ်ပြန်ခဲ့တယ်လို့ရောဂါကာကွယ်ထိန်းချုပ်ရေးအတွက်လှနဲ့ချီအသွာလာကန့်သတ်ထားတဲ့ကိုဖြေလျှော့ပေးနေပါပြီ။ COVID-19 လူနာသတောင်းကျော်ရှိတဲ့တောင်ကိုရီးယားနိုင်ငံမှာ၃လအတွင်းပိုကူးသူအနည်းဆုံးကျသွားတာလည်းဖြစ်ပါတယ်။တောင်ကိုရီးယားကအထက်တန်းကျောင်းတွေကိုတော့ရှေ့သတင်းမှမှစပြီးတော့ဖွင့်လှစ်တော့မှာပါ။တရုတ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူမရှိတာ၃ပတ်ရှိသွားပြီဖြစ်ပြီးသူ့နိုင်ငံထဲမှာပိုကူးသူအသစ်တဦးတာကိုစစ်ဆေးတွေ့ရှိခဲ့တယ်လို့ပြောပါတယ်။ဆက်ပြီးကုသပေးနေရတဲ့ COVID-19 လူနာကတော့၄၀၀နီးပါးရှိတယ်လို့လက်သေးဥက္ကဋ္ဌအဝန်ရှိသူတွေကပြောပါတယ်။တင်းကျပ်တဲ့အသွာအလာကန္တတာစစ်စစ်သားနဲ့တိချခွဲစောင့်ကြည့်ကြတဲ့ပိုးရှိသူနဲ့အနီးကပ်ရှိခဲ့သူတွေကိုခြေရောက်ောက်စီရင်ပြုစုတာကြောင့်နိုင်ငံအတော်များများမှာပိုကူးဆက်မှုထိန်းချုပ်ထားနေတာဖြစ်ပုံရတယ်လို့လည်းသုံးသပ်ကြပါတယ်။ဟောင်ကောင်၊တိုင်ဝမ်၊ဗီယက်နမ်၊ထိုင်း၊ဩစတြေးလျနဲ့နယူးဇီလန်နိုင်ငံအပါအဝင်အာရှပစိဖိတ်ဒေသကနိုင်ငံတွေမှာလည်းပိုကူးသူအသစ်တရောက်မှမတွေ့ရပါဘူး။ဒါပေမဲ့လည်းကမ္ဘာဒုတိယလူဦးရေထူထပ်ဆုံးဖြစ်တဲ့အိန္ဒိယလိုနိုင်ငံတွေမှာတော့ပိုကူးဆက်မှုမြင့်တက်လာနေတာပါ။လူဦးရေသန်းပေါင်း1300ကျော်ရှိတဲ့အိန္ဒိယမှာပိုကူးဆက်မှုအဆိုးဆုံးအခြေအနေကိုမရောက်သေးဘူးလို့လည်းကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ဒီကနေ့ထိကမ္ဘာသဘောပိုကူးခံထားသူစုစုပေါင်း3,600,000ကျော်ရှိနေပြီးတော့အမေရိကန်ပြည်ထောင်စုမှာတော့ပိုကူးသူ13,000,000ကျော်နဲ့ကမ္ဘာမှာအများဆုံးရှိပါတယ်။အမေရိကမှာပိုကူးလူနာသစ်နေစဉ်ထောင်ကြီးတိုးလာနေပေမဲ့ရောဂါထိန်းချုပ်ရေးကန့်သတ်သားမြစ်ချက်တွေကိုဖြေလျှော့ပေးလာနေတာလည်းဖြစ်ပါတယ်။အမေရိကမှာ COVID-19 ရောဂါကြောင့်သေဆုံးတွေအရေအတွက်ဟာလာမယ့်ဇွန်လ၁ရက်နေ့လောက်ကြာရင်2ဆနီးပါးတိုးလာနိုင်တယ်လို့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့ခန့်မှန်းချက်ကိုသမရအင်ဖီရိုကာရှော့ပေါ်ပြောဆိုလိုက်ပါတယ်။CDC ရဲ့အစီရင်ခံစာမှာတော့အမေရိကန်မှာလက်ရှိနေစဉ်ပိုကူးလူနာသစ် 25,000 ရှိရာကနေဒီလကုန်ပိုင်းလောက်မှာပိုကူးခံရသူအသေနေစဉ် 2,000 လောက်ရှိလာနိုင်တယ်လို့ခန့်မှန်းထားတာပါ။ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးဌာနကစုဆောင်းပြုစုထားတဲ့စင်စရာတွေကိုအခြေခံထားတဲ့ကိန်းဂဏန်းတွေကိုတော့ New York Times သတင်းစာကသတင်းလာနေမှာပဲဖော်ပြခဲ့တာပါ။သမရအင်မြူရောပြောက်ခွင့်ရ Judge Diri ကတော့သတင်းမှာဖော်ပြခဲ့တဲ့အချက်အလက်တွေဟာအင်မြူရောရဲ့ coronavirus စက်ဖြစ်ရေးအဖွဲ့နဲ့အစိုးရဌာနတွင်စီစစ်ဖို့တင်ပြထားတဲ့အချက်အလက်တွေမဟုတ်ကြောင်းမနေ့တုန်းကပဲပြောဆိုခဲ့တာပါ။အမေရိကန်ပြည်သူပြည်သားတွေရဲ့ဂျမားရဲ့ကိစ္စကိုသမရဒေါ်နယ်ထရမ့်အစိုးရအဖွဲ့ကထိတ်တန့်ဦးစားပေးဆောင်နေတယ်လို့ပဲသက်ဆိုင်ရာပြည်နယ်တွေမှာကတ်သတ်မှုတွေဖြေလျှော့ပေးနိုင်ဖို့ကြိုးပမ်းမှုတွေအပေါ်ဆက်လက်စောင့်ကြည့်နေကြောင်းလည်းပြောဆိုခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးဟာတရုတ်နိုင်ငံတပ်ဖွဲ့ခံတစ်ခုကနေစတင်ပြန့်နှံ့ခဲ့တဲ့ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့အထောက်အထားပြတာမရှိသေးတဲ့အတွက်ထင်ကြေးပြီးပြောဆိုချက်ဖြစ်နေတာသတ်မှတ်ရမှာဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်
။ Any data or specific evidence from the US government relating to the purported origin of the virus?
ဗိုင်းရပ်စ်ပိုးစတင်ပြန့်နှံ့ခဲ့တယ်လို့ပြောဆိုနေတာနဲ့ပတ်သက်လို့အမေရိကန်အစိုးရကအချက်လက်အထောက်အထားတိတိကျကျပေးအပ်တာမရှိသေးတဲ့အတွက်ထင်ကြေးပြီးပြောဆိုမှုဖြစ်တာသဘောထားမှာဖြစ်ကြောင်း WHO အရေးပေါ်ဌာနညွှန်ကြားရေးမှူး Michael Ryan ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။သိပ္ပံပညာရှင်တွေကတော့ဖြစ်ခဲ့တဲ့နှစ်ကုန်ပိုင်းကစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ coronavirus ဟာသရစ်ဆန်ကနေလူစီကူးစက်ခဲ့တာလို့ယူဆထားပြီးတော့တရုတ်နိုင်ငံ Wuhan မြို့တောင်ငါးဆေးကနေကူးစက်ခဲ့တာဖြစ်နိုင်တယ်လို့လည်းယူဆထားတာပါ။သမ္မတထရမ့်ကတော့ယောဂပြန့်ပွားမှုနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံပေါ်ဆက်လက်ပြစ်တင်ဝေဖန်နေတယ်လို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြောကလည်းဝူဟန်မြို့တက်ခွင့်ခံတစ်ခုကနေကိုရိုနာဗိုင်းရပ်စ်ပိုးစတင်ခဲ့တဲ့ခိုင်လုံတဲ့သက်သေထောက်ထားရရှိတဲ့ဆိုပြီးသတင်းတွေနဲ့ကပြောဆိုထားပါတယ်။ COVID-19 ကယောဂကာကွယ်ဆေးထုတ်လုပ်နိုင်ဖို့ကမ္ဘာတစ်ဝန်းအပြိုင်ဆိုင်ကြိုးစားနေတာမှာသုတေသနလုပ်ငန်းရှိခုကတော့အလားလာကောင်းနေပါတယ်။တရုတ်အမေရိကန်ဗြိတိန်ဂျာမနီနိုင်ငံတွေကဒီသုတေသနလုပ်ငန်းတွေမှာကာကွယ်ဆေးတွေကိုလူရုံးနဲ့စမ်းသပ်နေကြတာပါ။ကာကွယ်ဆေးစံတထုတ်လုပ်ဖို့ကြိုးပမ်းနေတဲ့သုတေသနလုပ်ငန်းပေါင်းနောက်ထပ်64ခုထပ်မနေလည်းရှိပါတယ်။ဒီနှစ်ကုန်လမှာကာကွယ်ဆေးသံပေါင်းရနေချီထုတ်လုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်မဆိုရကဖိအားပေးတိုက်တွန်းနေတာပါ။ဒါပေမဲ့လည်းကာကွယ်ဆေးထုတ်လုပ်နိုင်အောင်ဖြန့်လန်းနေတဲ့အ мян လို့ရင်လူတွေအတွက်အန္တရာယ်ရှိနိုင်တယ်လို့ကာကွယ်ဆေးထိရောက်မှုရှိဖို့မသေးချဘူးလို့လည်းကြွမ်းကျင်သူတွေကသတိပေးနေတာပါ။
တန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 5885တို့ဖြင့် စနေတနင်္ဂနွေမှာ highlight meter 190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ပြပမြသည်အမှာတရင်တွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်မြန်မာနိုင်ငံကျန်းမာရေးနဲ့အကစားဟွန်ကြီးဌာနကဧပြီလ4ရက်ည7နာရီချိန်ထုတ်ပြန်ချက်အရ COVID-19 အတည်ပြုလူနာအသေး6ယောက်ရှိတဲ့အတွက်ကူးစက်ခံရသူစုစုပေါင်း162ဦးရှိပြီဖြစ်ပါတယ်။ဧပြီလ4ရက်နေ့အထိထုတ်ပြန်ချက်အရတော့ COVID-19 နောက်ဆုံးတွေ့ရှိတဲ့ကူးစက်ခံရသူတွေဖြစ်တဲ့အမျိုးသား2ဦးနဲ့အမျိုးသမီး4ဦးတို့ဟာပြပခီးသွားရဆိုရင်ရှိသူတွေမဟုတ်ဘူးလို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဧပြီလ4ရက်နေ့ကအတည်ပြုလူနာ6ဦးရဲ့မှာနီးပြည်တော်စဘူတီရီမြို့နယ်ကတက်မတော်သား2ဦးလည်းပါဝင်တာကြောင့်နီးပြည်တော်မှာပထမဆုံးရောဂါပိုးကူးစက်ခံရသူတွေ့ရှိတာလည်းဖြစ်ပါတယ်။ကျန်းတဲ့သူတွေကတော့မရန်ကုန်မြို့နယ်က2ဦး၊အင်းစီမြို့နယ်က2ဦးနဲ့မြောက်ကလာပါမြို့နယ်က2ဦးဖြစ်ပါတယ်။ဧပြီလမှာမြန်မာနိုင်ငံမှာရောဂါပိုးကူးစက်ခံရမှုအတည်ပြုလူနာလျော့နေလာပြီးတဲ့နောက်မှာအခုလိုတရက်ထဲ6ဦးကူးစက်တာကိုတွေ့ရှိရတာလည်းဖြစ်ပါတယ်။ဧပြီလ3ရက်ကနေ4ရက်နေ့နေ့လယ်ပိုင်းအထိစောင့်ကြည့်လူနာအသက်62ဦးတိုးလာတာပါ။ကူးစက်မှုတွေဟာပြပကပြင်းနဲ့ရောက်ရှိလာသူတွေစီကကူးစက်မှုနှုန်းထက်မိမိတို့နေထိုင်ရာအရက်တွင်းကရောဂါပိုးရှိသူတွေကတဆင့်ကူးစက်တဲ့နှုန်းကပိုများတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါရယ်အစိုးရကအတည်ပြုထုတ်ပြန်ထားတဲ့ COVID-19 ရောဂါကြောင့်သေဆုံးသူဦးရေက6ဦးရှိပါတယ်ကုသမှုခံယူပြီးတော့ရောဂါကင်းရှင်းသူ49ယောက်ရှိတယ်လို့လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနထုတ်ပြန်တဲ့စီးရင်တွေအရသိရပါရယ်ရှင်စင်ကာပူနိုင်ငံမှာအင်္ဂါနေ့အတွက်ကိုရိုနာဗိုင်းရပ်စ်အတည်ပြုလူနာသက်632ယောက်ရှိတဲ့အတွက်ယောဂါကူးစက်ခံရသူစုစုပေါင်း19400ကျော်ရှိပါတယ်။မလေးရှားမှာတော့အသွားအလာနဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ခွင့်ပြုခဲ့တဲ့နှစ်ရက်မြောက်ဒီကနေ့မှာအတည်ပြုလူနာသက်30နဲ့စုစုပေါင်းယောဂါကူးစက်ခံရသူ6383ယောက်ရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။အင်္ဂါနေ့အထိမလေးရှားမှာ COVID-19 ယောဂါနဲ့သေဆုံးသူက106ယောက်ရှိပါတယ်။ဖိလစ်ပိုင်မှာလည်းဒီကနေ့ယောဂါကူးစက်အတည်ပြုလူနာသက်169ယောက်တွေ့ခဲ့တဲ့အတွက်စုစုပေါင်းယောဂါပိုကူးစက်နေသူ9600ကျော်နဲ့သေဆုံးက630ကျော်ရှိပါတယ်။ပြည်လေကျန်းမာလာသူက1400ကျော်ရှိတယ်လို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကကြေညာပါတယ်။အင်ဒိုနီးရှားမှာဒီကနေ့စီးရင်ရယောဂါပိုကူးစက်သူအတည်ပြုလူနာ484ယောက်ရှိတဲ့အတွက်စုစုပေါင်းယောဂါကူးစက်သူ12000ကျော်နဲ့သေဆုံးသူ882ယောက်ထိရှိနေပြီလို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတို့ကပြောပါရစေ။ဂျပန်နိုင်ငံမှာရေးပေါ်အခြေအနေသတ်မှတ်ချက်ကိုအစိုးရကရက်ထက်တိုးလိုက်ပြီးတဲ့နောက်မြို့တော်တိုကျိုမှာစီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ဖို့မရကုန်ထိဆိုင်းငံ့ထားမယ်လို့တိုကျိုမြို့တော်အုပ်ချုပ်ရေးမှူးယူရီကိုဂိုအီကီကပြောကြောင်း NHK သတင်းမှာဖော်ပြပါရစေ။တိုကျိုမှာကာယောဂါကာလာပိတ်ထားရတဲ့စီးပွားရေးလုပ်ငန်းတွေအတွက်ငွေကြေးအထောက်ပံ့ထပ်ပေးသွားဖို့စီစဉ်ထားပြီးအသေးစိတ်ကိုအင်္ဂါနေ့နောက်ပိုင်းသတင်းစာရှင်းလင်းပွဲမှာကြေညာသွားမယ်လို့အုပ်ချုပ်ရေးမှူးယူရီကိုကပြောပါတယ်။ဂျပန်မှာတနိုင်ငံလုံးအတိုင်းအတာနဲ့အရေးပေါ်အခြေအနေသတ်မှတ်ချက်ကိုမေလ31ရက်နေ့အထိတိုးမြှင့်သတ်မှတ်ထားပါတယ်ရှင်။တနင်္လာနေ့ထီနောက်ဆုံးရတဲ့စီးရင်တွေအရစင်ကာပူနိုင်ငံမှာယောဂကုသသူပေါင်း18988ယောက်ထဲမှာ16393ဦးဟာအဆောင်တွေမှာစုဝေးနေထိုင်ကြသူနိုင်ငံသားလူ့သမားတွေဖြစ်တယ်လို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။နိုင်ငံသားလူ့သမားတွေနေတဲ့အဆောင်တွေမှာနေထိုင်သူဦးရေများပြားတာနဲ့လေဝင်လေတွဲစနစ်မကောင်းတာကြောင့်ကုသမှုနှုန်းများတာဖြစ်တယ်လို့အလို့သမားအခွင့်အရေးဖွဲ့စည်းသူဖြစ်တဲ့ Transient Workers Council အဖွဲ့က Alex Yu ကပြောပါရယ်။လူကြီးလည်းနေပြီးတော့အရွယ်စားသိနေတဲ့စင်ကာပူနိုင်ငံဟာထိုင်ဝမ်နဲ့ကိုရီးယားနိုင်ငံတို့လို COVID-19 ကိုအောင်အောင်မြင်မြင်ထိန်းချုပ်နိုင်တယ်လို့ချီးကျူးခံခဲ့ရပြီးတဲ့နောက်မှာအခုအခါအရှိတောင်အရှာဒေသမှာယောဂါကူးစက်မှုအများဆုံးရှိလာတာပါ။ဒါဟာစင်ကာပူနိုင်ငံသား9ယောက်မှနိုင်ငံသားအလုပ်သမား1နှုန်းရှိတဲ့စင်ကာပူရဲ့စီးပွားရေးဟာနိုင်ငံသားတွေအပေါ်မှာအများကြီးမှီခိုနေရတယ်ဆိုတာကိုပြသနေတယ်လို့လည်း Alex Yu ကပြောပါတယ်။စင်ကာပူပြည်သူ့အင်အားဝန်ကြီး Josephine Teo ကနိုင်ငံသားလူသမားတွေရဲ့အဆောင်တွေကိုပိုးပြီးတော့ကောင်းအောင်လုပ်ပေးဖို့လိုတယ်လို့ပြောပေမဲ့ COVID-19 အရေးပေါ်အခြေအနေကိုကျော်လွှားနိုင်အောင်ပထမဆုံးလုပ်ရမယ်လို့လည်းပြောပါတယ်။စင်ကာပူနိုင်ငံမှာလွန်ခဲ့တဲ့3ပတ်အတွင်းယောဂါကူးစက်မှုနှုန်းနေ့စဉ်ထောင်နဲ့ချီပြီးတော့ရှိနေတာပါ။ကူးစက်မှုတစ်ခုနဲ့တစ်ခုကြားဆက်ဆက်မှုရှာမတွေ့ပဲကွင်းဆက်ပြတ်တောင်နေတာကယောဂါခြေရာခံရေးမှာစင်ကာပူနိုင်ငံအတွက်အခက်အခဲဖြစ်နေတာဖြစ်တယ်လို့လည်းဆိုပါတယ်ရှင်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်သွားလာလှုပ်ရှားမှုတွေကိုကန့်သက်ထားတာတွေတဖြည်းဖြည်းပြန်လျှော့ပေးလာနေတဲ့အပေါ်ယင်းမြှုပ်နှံသူတွေမျောလင်းချက်တွေတိုးလာနေချိန်မှာပဲအာရှတလွားကအစုရှယ်ယာဈေးကွက်တွေမှာဒီကနေ့ဈေးတွေတက်ခဲ့ပါတယ်။ဒီကနေ့အင်္ဂါနေ့အာရှစုရှယ်ယာဈေးကွက်မှာ Sydney S&P ညွန်ကင်းက1.4%နှုန်း
ဟောင်ကောင်ဟန်ဆန်အညွန်ကင်းက3.8ခိုင်နှုန်းနဲ့ထိုင်ဝမ် TSCC 50အညွန်ကင်းက3.5ခိုင်နှုန်းအသီးသီးမြင့်တက်ခဲ့ပြီးကိုရီးယား KOSPI ညွန်ကင်းကတော့2.6ခိုင်နှုန်းကျဆင်းခဲ့ပါတယ်။ဂျပန်နဲ့ရှန်ဟိုင်းစီးကွက်တွေကတော့ပြန်ပြီးတော့မဖွင့်သေးပါဘူး။တနည်းမှနေနောင်ပိုင်း American စုရှယ်ယာစီးကွက်ပိတ်ချိန်မှာအဓိကအညွန်ကင်း၃ခုစီးတွေတက်ခဲ့ပြီးတဲ့နောက်ဒီကနေ့အာရှစုရှယ်ယာစီးကွက်မှာအားကောင်းခဲ့တာပါ။ American ကအဓိကရင်းနှံစီးဖြစ်တဲ့ West Texas ရင်းနှံစီးတစ်စီးကို1.85ဒေါ်လာနဲ့6.6ခိုင်နှုန်းတက်ခဲ့တယ်လို့နိုင်ငံဆိုင်တဲ့ brand ရင်းနှံစီးကတော့တစ်စီးကို1.33ဒေါ်လာနဲ့400ခိုင်နှုန်းပြန်တက်ခဲ့ပါတယ်ရှင်။အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်တဲ့သတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်။
နိုင်ငံရခြားမှာရှိတဲ့မြန်မာနိုင်ငံသားတွေအထူးသဖြင့်ထိုင်းနိုင်ငံမှာအလုပ်လုပ်ကင်နေကြတဲ့မြန်မာနိုင်ငံသားတသိန်းခွဲဝန်းကျင်လောက်မြန်မာနိုင်ငံထဲကိုမကြခင်ရောက်လာတော့မဲ့အနေအထားရှိတာမို့တခြားစောင့်ကြည့်နေရာတွေပြင်ဆင်ထားတာနဲ့ပတ်သက်လို့ပြောပြချင်ပါတယ်။ကျွန်မအင်တနာထွန်းပါ။ဒီကနေ့မနက်ကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့နေဆက်ဒေသတွေဖြစ်တဲ့ကရင်မွန်တနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်တို့တွေ့ဆုံတဲ့ဆွေးနွေးပွဲထုတ်လွှင့်အချက်မှာတော့မြန်မာအလုပ်သမားတွေပြန်လာတဲ့အခါတခြားခွဲထားဖို့အတွက်ဘယ်လိုဆောင်ရွက်ကြမလဲဆိုတာနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးကြတဲ့အထက်မှာမြန်မာပြည်အနေအထားအရငင်းအိမ်မှာထားပြီးစောင့်ကြည့်တာနဲ့ဆိုင်ရင်တခြားနေရာတတ်မှတ်ပြီးစောင့်ကြည့်တာကပိုပြီးထိရောက်နိုင်တယ်လို့ဒေါက်အောင်ဆန်းစုကြည်ကပြောခဲ့ပါတယ်။တကယ်လက်တွေ့အနေအထားမှာတော့တိုင်းနဲ့ချီပြောင်းဝင်လာကြတဲ့မြန်မာအလုပ်သမားတွေကို facility quarantine ဆိုတဲ့နေရာတတ်မှတ်ပြီးတခြားခွဲစောင့်ကြည့်မှုတွေလုပ်နိုင်ပါမလားဆိုတာစိုးရိမ်မှုတွေရှိနေပါတယ်။လက်ရှိမှာတော့မြဝတီခရိုင်မှာလူ2000စာလောက် facility quarantine နေနိုင်အောင်ပြင်ဆင်ထားတဲ့အကြောင်းကိုမြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတေစာအောင်ကအခုလိုပြောပါရစေ။အဲ
ကျွန်တော်မြဝတီမှာတော့ furniture ကိုတော့ပြင်ဆင်ထားပါတယ်ခင်ဗျ။အဲဒီတစ်ခေါက်ကျွန်တော် quarantine ထားပြင်မှာဆိုတော့ရခင်တော့တုံးခဲ့တဲ့ကျွန်တော်ဆောင်းချင်အောင်ကောင်းကောင်းလို့အခင်းမှာကြာတော့ဒါလေးကောင်းတော့ကျွန်တော်ပို့သက်တာဆင်ပြီးဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်ဝင်လာတဲ့သူတွေအတွက်အတိတ်ဒီထုတ်ပေးနိုင်မှုကတော့ကျွန်တော်တို့ဒီ2000ကျော်ထုတ်ပေးနိုင်အောင်တော့အဲစီမံထိုင်တာဖြစ်ပါတယ်ခင်ဗျာ
facility quarantine အဖြစ်မြန်မာလူသမားတသိန်းကျော်ကိုအစိုးရဘက်ကရေရှည်စီစဉ်ပေးနိုင်ပါမလားဆိုတာမှာအဓိကအားဖြင့်နေရာအခက်ခဲပစ္စည်းအခက်ခဲနဲ့ quarantine ကာလစောင့်ကြံလူရင်းအမိအခက်ခဲတွေကြောင့်ဖြစ်ပါတယ်နေအိမ်မှာထားစောင့်ကြည့်တာနဲ့ facility quarantine ထားတာနှစ်မျိုးလုံးကလိုအပ်တာဖြစ်တဲ့အတွက်ဒီနှစ်ခုကိုမျှတပြီးတော့လုပ်ဖို့လဲလို့အထွေထွေယောဂအထူးကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကပြောပါရယ
်တတိယစုလုံးဆိုလို့ရှိရင်တော့ဆရာတို့ကတော့ဟိုဟုံးကွာရန်တီးကိုပို့ပြီးတော့ဥစားပေးတဲ့လို့ထင်တာပဲเนาะသူတို့မိသားစုတစ်စုလုံးဒီကွာရန်တီးဖြစ်ပြီဆိုလို့ရှိရင်အဲ့ဒီအိမ်ကနေမထွက်အောင်စောင့်ကြည့်နိုင်တဲ့ဆိုရင်သူတို့ကအဲသူတို့ဆရာမျိုးတခြားအဲ့အိမ်ကြီးကိုကူးဆက်ဖို့ကြတာနေနေသွားတယ်ပေါ့နော
်
အဲ့တော့ဒီလိုများပြားလာတဲ့အချိန်မှာကိုယ့်ရဲ့ဟိုအိမ်ချင်းကြီးကဟုတ်ကော်ရန်တင်းကိုကျမတို့ကျွန်တော်တို့ဒီစနစ်တကျအောင်ရပါမယ်နောက်တစ်ခါကြီးစုစစ်စစ်တဲ့လူကြီးကလည်းသူ့ရဲ့အိမ်ကြီးထားနဲ့နေထိုင်နိုင်လို့နေထားကိုကြီးစုပြီးတော့ပုံရက်တင်တယ်လို့သုံးဖြတ်ရင်တော့သူတို့အဲဟုတ်ကော်ရန်တင်းနဲ့နေလို့ရှိရင်ဒီအဲ့ဒီဒါစုအတွက်တော့အကျိုးများနိုင်တယ်
ကျမကြီးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဆိုရင်တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာတတ်မှတ်နေရထားပြီးအသွာလာကန့်သတ်စောင့်ကြည့်တဲ့နေရာအရေအတွက်က8000ကျော်ရှိပြီးစောင့်ကြည့်ခံရသူအရေအတွက်ဟာမေလ3ရက်နေ့အထိ4000ခွဲဝန်းကျင်ရှိပါတယ်။ဒီထဲကမှအခုနောက်ဆုံးအချိန်ထိတော့တက်ခွဲစံတတ်မှုအရမြန်မာနိုင်ငံတွင် COVID-19 ရောဂါပိုးတွေ့ရှိသူ162ဦးရှိထားပါတယ်။အဲ့ဒီထဲမှာတော့ရောဂါပိုးကင်းစင်သူ49ဦးနဲ့သေဆုံးသူ6ဦးရှိပါတယ်ရှင်။ကျမအင်တနာထွမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့မှာလာတော့ကြပြိမိနေပြီးနေရပြန်မှုဆန္ဒရှိရဲ့မြန်မာလူသား200ကျော်အတွက်တရုတ်မြန်မာတန်ယုံဘက်ကစီစဉ်နေရဆိုတဲ့သတင်းကိုတင်ဆက်ပေးမှာပါ။ကျွန်တော်ကတော့ဇော်ထပ်ပါတရုတ်ပြည်ရဲ့တရားမဝင်လုပ်လုပ်နေပြီးအကြောင်းမျိုးမျိုးနဲ့နေရပြန်ဖို့အခက်အခဲဖြစ်နေသူတွေကမြန်မာတန်ယုံကိုဆက်သွယ်အကူအညီတောင်းလာပါတယ်။အဲ့ဒီအထဲမှာ COVID-19 ရောဂါစတင်ဖြစ်ပွားပြီးအသွားအလာတွေပထမဆုံးပိတ်ဆို့လိုက်ရတဲ့တရုတ်အလယ်ပိုင်းဟူပေပြည်နယ်ဝူဟန်မြို့ကမြန်မာလူသား200ကျော်လဲပါပါတယ်။သူတို့ဟာမြန်မာနိုင်ငံသားဖြစ်တဲ့ဆိုရဲ့အထောက်အထားတန်ယုံဘက်ကစီစဉ်နေပြီးမကြခင်အင်ပြန်ပို့ပေးနိုင်လိမ့်မယ်လို့ပေကျင်းမြန်မာတန်ယုံကတာမှုကြီးဦးဟန်ဝင်းအောင်ကပြောပါတယ
်။ဝူဟန်မြို့ဟူပေပြည်နယ်ကကျွန်တော်200လောက်ဝင်းကျင်လောက်ရှိပါတယ်။အဲ့ဒါလည်းကျွန်တော်ပြန်ပို့ဖို့ဆောင်ရွက်လိုပါတယ်။ စီလိုက်ထုတ်ပြီးတော့ကျွန်တော်တို့အချက်လက်ပြီးတော့နော်အဲ့ဒီထဲမှာကျွန်တော်တို့လူကိုယ်တိုင်တွားရအောင်မဖြစ်နိုင်တဲ့အတွက်တို့ဒီဟိုစာရွက်စာတမ်းနဲ့ပြုပို့ပြီးတော့ဟိုဘယ်သူတွေကဘယ်နိုင်ငံသားဖြစ်တယ်ဆိုတာပေါ့နော်အထောက်အထားလေးတွေကျွန်တော်တောင်းထားတယ်အဲ့ဒါကြောင့်ကျွန်တော်တို့ဟိုဒီမှာနေဆက်ပို့ဖို့ကျွန်တော်တို့ဟိုဆက်လက်ပြီးနေဆောင်ရွက်နေပါတယ်
ပြည်내အစိုးရကသူတို့အားလုံးကိုဟိုတယ်တစ်ခုမှာတည်တံ့ထားပေးထားပြီးကျမကြီးကလည်းသူတို့အားလုံးကောင်းမွန်တယ်လို့တန်မှုကြီးဦးဟန်ဝင်းအောင်ကဆိုပါတယ်။တရုတ်အရှိနဲ့အရှိမြောက်ပိုင်းပြည်နယ်တွေလိုမိုင်3000လောက်ဝေးရဒေသကမြန်မာလူသား1500လောက်ကိုနေရပ်ပြန်ပို့ပေးနိုင်ခဲ့ပြီလို့ပေကျင်းမြန်မာတန်ယုံဘက်ကပြောပါတယ်။တရုတ်ပြည်တွင်းကိုလေရင်ဘတ်စကားအစည်းအဝေးဖြတ်ပြီးရှမ်းပြည်မြောက်ပိုင်းမူဆယ်မြို့ကနေတရုတ်အာဏာပိုင်တွေကနေရပ်ပြန်ပို့ပေးခဲ့တာပါ။အချိန်ကြညာမှာအစစ်အစေးတွေများမှာဆိုရင်လို့မြန်မာတန်ယုံကိုဆက်သွယ်အကူအညီမတောင်းပဲကိုကြီးကိုဟန်နဲ့ပြန်တဲ့သူတွေလည်းရှိရလို့တရုတ်ရှိမြောက်ပိုင်းရှန်တုံးပြည်နယ်ကကိုစော်နိုင်ထွန်းကပြောပါတယ
်ဟုတ်ကဲ့ဟိုတရုတ်တန်ယုံကအကူအညီတောင်းတာတော့များတယ်ဒါပေမဲ့တန်ယုံကလည်းသူကဥပဒေနဲ့ညီပဲဆောင်ရွက်ပေးတာဆိုတော့ကျွန်တော်တို့ဒီဘက်ကပြီးတော့အဲ့လိုအဲ့လိုဘယ်လောက်ကြမယ်ဘယ်လောက်စားမယ်သူကအတိအကျမပြေတော့အဲ့လိုမျိုးတန်ယုံနဲ့မကြမ်းတာပဲကိုကနဲ့ပြန်လို့ရတယ်တော်တော့ကျွန်တော်တို့ရဲ့ခြေတော်ကအပြန်ပါရတယ်ဆက်တော့
ဝူဟန်မြို့မှာပြိမိနေတဲ့မြန်မာကျောင်းသားအယောက်59ယောက်ဟာဖေဖော်ဝါရီလ1ရက်နေ့ကမြန်မာနိုင်ငံကိုပြန်လာခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာတရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ပြန့်နှံ့ခဲ့လို့တရုတ်အစိုးရဟာဇန်နဝါရီ23ရက်မှာဝူဟန်မြို့တစ်ခုလုံးကိုပိတ်ဆို့လိုက်ပြီးပြည်နယ်အားလုံးလူလုံးမှာလည်းအသွားအလာတွေကန့်သတ်ခဲ့တာပါ။ဒါကတရုတ်ရောက်မြန်မာနိုင်ငံသားတွေအားလုံးကိုတက်ရောက်မှုရှိခဲ့တာပါ။တရုတ်အစိုးရကဝူဟန်မြို့ကိုအေပီလာ၈ရက်နေ့မှာအသွားအလာကန့်သတ်ပိတ်ဆို့တာတွေပြန်ရုပ်သိမ်းလိုက်ပါတယ်။ကျွန်တော်ဇော်ထပ်ပါရန်ကုန်မြို့ကနေပေးပို့ထားတာဖြစ်ပါတယ်
။ COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးနဲ့ပတ်သက်ပြီးအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့ရဲ့ကိုယ်စားလှယ်အဖွဲ့တို့ဟာဒီကနေ့ရန်ကုန်မြို့မှာအလွတ်တဘောဆွေးနွေးတဲ့သတင်းကိုတင်ပြပါမယ်။အစိုးရက COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးနဲ့ပတ်သက်ပြီးကျန်းသာလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းပူးပေါင်းရေးကော်မတီကို AB 29ရက်နေ့ကစတင်ဖွဲ့စည်းခဲ့တာပါ။ပြီးခဲ့တဲ့တနင်္လာနေ့ကဒီကော်မတီနဲ့တနိုင်ငံလုံးဖြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့အကြားအွန်လိုင်းကနေတဆင့်ဆွေးနွေးခဲ့ပြီးဒီကနေ့မှာတော့နှစ်ဖက်ကိုယ်စားလှယ်တွေဟာရန်ကုန်မြို့မြို့သားပြန်လည်တင့်မြက်ရေးနဲ့ငင်းချမ်းရေးဘိုးဌာန NRPC ရုံးမှတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးဖြစ်ကြတွေကိုတိုင်းရင်းသားကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပါဝင်တက်ရောက်ခဲ့တဲ့ဦးမျိုးဝင်းကအခုလိုပြောပါတယ်။
ဒါတော့ဒီ COVID-19 နဲ့ပတ်သက်ပြီးတော့မှဒီဒီကာကွယ်ထိန်းချုပ်ရေးပိုင်းရှိမယ်ပြည်ပူတာရေးပိုင်းရှိမယ်ဒါတွေဘယ်လိုပုံစံနဲ့ဒီပုံပေါင်းဆောင်ရွက်နိုင်မလဲပေါ့ဟိုအဲ့ဒါတွေလုံတတ်ဖို့အတွက်ဟိုဒီအကူအလက်တော်ဆွေးနွေးပွဲရနေပြီးတော့တစ်ဖက်ဆွေးနွေးပွဲတွေစီစဉ်မယ်ပြီးတော့မှဒီသူတို့ကော်မတီနဲ့ EU တစ်ဖက်ကြီးစီနဲ့ဆွေးနွေးပြီးတော့မှတစ်ဖက်ကြီးရဲ့ထူးခြားမှုချင်းတွေပေါ်မှာပြီးတော့မှသူတို့ဘက်ကပါတာပေါ်နေတယ် EU ကတောင်းတဲ့ပေါ်မှာဟာဒီတစ်ဖက်ပြန်လို့ပုံပေါင်းဆောင်ပါတယ်အဲ့ဒါသူတွေမှာပေါ့အကူတော့အပြန်အလှန်ဖလှယ်ပြီးတော့ဆွေးနွေးပွဲတွေဖြစ်အောင်စီစဉ်နေပိုင်ပါပဲ
။နောက်ပိုင်းဆွေးနွေးပွဲတွေကိုတော့ဒီလ၈ရက်နေ့လောက်မှာအွန်လိုင်းကနေဆွေးနွေးသွားဖို့အတွက်ပြင်ဆင်ထားကြောင်းဆက်ပြောပါတယ်။ဒီကနေ့ဆွေးနွေးပွဲကိုအစိုးရကိုယ်စားလှယ်အဖွဲ့ဘက်ကကော်မတီဒုဥက္ကဋ္ဌအငိမ့်စားဒုတိယဗိုလ်ချုပ်ကြီးခင်စောဦးနဲ့တိုင်းသာလက်နက်ကိုင်ကိုယ်စားလှယ်အဖွဲ့ကဦးမျိုးဝင်းတို့ဦးဆောင်တက်ရောက်ခဲ့တာပါ။ဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့ NRPC ရဲ့အကြီးတန်းအကြံပေးအဖွဲ့ဝင်ဦးလမောင်ရွှေကအစိုးရရဲ့ညှိနှိုင်းပူးပေါင်းရေးကော်မတီကအဓိကဆွေးနွေးတဲ့အချက်တွေကိုအခုလိုပြောပါတယ
်။အဓိကရှင်းပြတာတော့ EU 18ပွဲဆက်တွေ့ပြီးတော့ဆက်ဖို့ပဲတော့။အဲ့တော့ဒီတန်းမှာ NGO တို့ကလည်းဆက်ပွဲမထူရသေးနဲ့ဆက်ပွဲ။အဲ့တော့14ပွဲကတော့သူ့ပြန်လည်းဆက်တွေ့နေတယ်။အဲ့တော့သူ့အနေနဲ့တော့ဓမ္မရုံးရဲ့အမိန့်ချင်တာကမှအောင်ခေါင်းရပါတယ်အခေါင်းရကိုဒီကွန်ပျူတာအောင်ရအောင်ဆော့ဖို့ဒီကနေ့ဒီကျွန်တော်တို့ရှင်းပြတယ
်ကွန်တီရဲ့တာဝန်ခေါင်းရမှာ COVID-19 ကာကွယ်ထိန်းချုပ်ကုသရေးအတွက်သတင်းဖလှယ်ဖို့နေဆက်ကဝင်ရောက်လာသူတွေကိုစစ်ဆေးစောင့်ကြည့်ရေးတန်တရားရှိလူနာတွေကိုညှဉ်းပိုးကုသရေးသူတို့နဲ့ထိဆက်သူတွေကိုရှာဖွေဖော်ထုတ်ရေးစရတွေကိုပူးပေါင်းဆောင်ရွက်ဖို့ဉာဏ်ပညာပိုင်းအရပူးပေါင်းဆောင်ရွက်ဖို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နယ်မြေတွေမှာ COVID-19 နဲ့ပတ်သက်ပြီးရေးပေါ်ဆောင်ရွက်ရမယ့်ကိစ္စပေါ်ပေါက်လာရင် NRPC ရဲ့လမ်းညွှန်ချက်နဲ့အညီညှိနှိုင်းပူးပေါင်းဆောင်ရွက်ဖို့စရတွေပါဝင်တာဖြစ်ပါတယ်NCA လက်မှတ်မီထိုးသေးတဲ့ဝမိုင်းလာကချင်ကိုကတအန်းပလောင် AA ရခိုင် SSPP ရှမ်းမြောင်းနဲ့ KNPP ဂရနီအဖွဲ့တွေကိုတော့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကနေတဆင့်စာပေးဖို့အကြောင်းကြားထားတာဖြစ်ပါတယ်။ဗ
ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်ကျွန်မကဆုမမရှင်ကိုဗစ်ကာလသတင်းသမားတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့လိုက်နာရမယ့်ကျင့်ဝတ်တွေဆောင်ရွက်ဆောင်ရွက်နေတဲ့ပတ်သက်လို့ပြောပြပေးကြပါတယ်COVID-19 ကပ်ရောဂါကြုံနေရတဲ့မြန်မာနိုင်ငံမှာသတင်းသမားတွေသတင်းရယူရမှာအခက်အခဲတွေနဲ့ကြုံနေရသလိုရောဂါကူးစက်ခံရနိုင်တဲ့အန္တရာယ်တွေရှိတဲ့အတွက်မီဒီယာအဖွဲ့အစည်းတွေကကြိုတင်ပြင်ဆင်နေကြပါတယ်။အခုချိန်ထိသတင်းသမားတွေကူးစက်ခံရကြောင်းအတည်ပြုတာမရှိသေးပေမဲ့လည်းအခက်အခဲကြုံလာခဲ့ရင်ကူညီနိုင်အောင်အရေးပေါ်ရန်ပုံငွေထားဖို့စီစဉ်တဲ့အကြောင်းဒီကနေ့ပဲမြန်မာနိုင်ငံသတင်းမီဒီယာကောင်စီကသတင်းထုတ်ပြန်ထားပါတယ်။ဒီရမုံဝင်ကနေအခက်အခဲကြုံနေရတဲ့သတင်းသမားတွေကိုထောက်ပံ့ပေးသွားမှာဖြစ်ကြောင်းလဲမြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့အထွေထွေအတွင်းမှုကိုကျော်စွာမင်းကပြောပါတယ်
။ဒီကိုဗစ်ကာလမှာအတွင်းကာလမှာနော်လောကဖြစ်တဲ့ချိန်မှာသတင်းသမားတွေလည်းအကြက်ပဲနေဆိုင်ရတာပေါ့နော်။ဒီလိုများသူတို့သတင်းရယူနေမတော်တဆအလုံးကိုဖြစ်သွားခဲ့ပြီးရှိတော့အဲ့လိုမျိုးအခြေခံခံမှုဆိုတော့ဟိုကွန်တီနီခံရဆိုရင်ဦးရဲ့၁၁ရက်ပေါင်းရှိရပါပနီရတဲ့မဆက်ရှိရပေါ့နော်အကလာနှစ်သိန်းလုံးမှာနော်ဒီထောက်ပံ့ပေးလို့လုပ်တယ်နောက်တစ်ခုကလက်တလောသတင်းမီဒီယာဒီတိုက်ကြရနေပြီးတော့ကိုဗစ်ကာလမှာယာယီပိုင်းခံထားတဲ့သတင်းသမားတွေကိုကျွန်တော်စံတဲ့အိမ်နဲ့ရှိတဲ့ဘုံအိမ်သားတဘုံနော်အဲ့ဒါကိုကျွန်တော်တို့ထောက်ပံ့သွားဖို့ကျွန်တော်ရှိနေပါတယ
်ကိုဗစ် -19 ကပ်ရောဂါကြုံနေရချိန်မှာအများပြည်သူသတင်းအချက်အလက်ရရှိဖို့လိုအပ်ပေမဲ့သတင်းသမားတွေကိုယ်တိုင်ကူးစက်ခံရနိုင်တဲ့အန္တရာယ်ရှိတဲ့အတွက်တိထားဖို့ကိုလည်းနိုင်ငံတကာကျန်းမာရေးအဖွဲ့အစည်းတွေနဲ့သတင်းမီဒီယာအဖွဲ့အစည်းတွေကသတိပေးတိုက်တွန်းနေကြတာပါ။နိုင်ငံသားသတင်းဌာနသတင်းတောက်တူဖြစ်တဲ့ဦးတီဟာသွေးကတော့သတင်းသမားတွေကိုယ်တိုင်ကျန်းမာရေးဆိုင်ရာစီမင်းစည်းကမ်းတွေကိုလိုက်နာဖို့လိုတယ်လို့ပြောပါတယ်
။မီဒီယာသမားတွေလည်းပြန်ပြီးစဉ်းစားဖို့စဉ်းတဲ့ချက်ကပါလဲဆိုတော့ပုံပုံကိုပဲကိုယ့်အန်တွေကိုပြစ်ချောင်မှတ် data ဖြစ်တဲ့အတွက်မလိုဘဲနဲ့အဲ့လို risk ယူပြီးတော့လောက်တာမျိုးမလုပ်သေးဘူး။နောက်တစ်ခုကဟိုဒီလူနာတွေရဲ့ပုံတွေပါလေကျွန်တော်တို့ပေါ်ပြလို့မရတဲ့အတွက်ကြောင့်မလို့ဘာသာအောင်လဲဆိုတော့ပြောရရင်နာမှုတွေလည်းစိတ်ပိုင်းဆိုင်ရာတိကျမှုတွေဖြစ်နိုင်တယ်ဆိုတော့အဲ့ဒါကတော့စောင့်ထိန်ဖြစ်ပါတယ်ဆိုတော့ဟိုတော့တကယ်ဖြစ်ပေါ်တဲ့နေရာတွေပါဆိုတော့ခက်လန်းလန်းရပဲပေါ့နော်အဲ့လိုမျိုးတအားအရေးမကိုးဖို့ပေါ့ preparation နဲ့တခြားလုပ်ပြီးတော့မှကျွန်တော်တို့ပြီးတဲ့ကိုတုတ်သိတင်တာပေါ့နော
်အင်ကာနေ့ညနေပိုင်းအထိကူးစက်သူ160ကျော်အတည်ပြုထားတဲ့မြန်မာနိုင်ငံမှာကူးစက်မှုအသစ်တွေညော်နေလာပြီးမဲ့လည်းသတိထားဖို့ကိုကျန်းမာရေးတာဝန်ရှိသူတွေကသတိပေးထားပါတယ်လူလူကျန်းမာရေးပညာပေးစေတနာဝန်ထမ်းကူညီနေတဲ့ဒေါက်တာကျော်စွာဦးကတော့သတင်းသမားတွေလည်းကျမ်းမာရေးဆိုင်ရာလမ်းညွှန်ချက်တွေကိုလိုက်နာဖို့အရေးကြီးတယ်လို့ထောက်ပြပါတယ
်။အခုဒီလိုမဖြစ်မနေကျမ်းမာတော့မတ်ပေါ့နော်။ဆက်ကြည့်မယ်ကျွန်တော်တို့အဲဒီဆွဲကန်းသုံးကပ်တစ်ခါသုံးလေးတွေပေါ့နော်။အဲ့ဒါလေးတွေကိုဟိုတက်ဖို့တော့လိုတာပေါ့နော်။ဟိုတချို့ကတော့အရင်ကတော့ကျွန်တော် PPE ဟိုဟာတွေဝတ်တော့လေ။ဟိုကျွန်တော်အနေနဲ့ဟိုဝင့်တော့ကောင်းတာပေါ့ဗျာ။ဒါပေမဲ့တကယ်ကြတော့လုပ်ငန်းခွင်မှာကျတော့လေတို့ဝင်နိုင်ပါမလားပေါ့နော်အဲနေတော့တော့၃ပြီပေါ့ဗျာပိုပါနိုင်တော့၆ပြီတော့ကျွန်တော်ပိုကောင်းတော့ပေါ့န
ော်မြန်မာနိုင်ငံသတင်းမီဒီယာကောင်စီကတော့ COVID-19 ရောဂါလက္ခဏာစောင့်ကြည့်စစ်ဆေးခံရသူတွေထဲမှာသတင်းသမားတွေပါမပါဆိုတာစီးရင်ပြုစုသွားဖို့နဲ့အလုပ်ကိုင်နေရနာထားရတဲ့အတွက်အခက်အခဲကြုံနေရသူတွေကိုအကူအညီပေးနိုင်မှုမကြခင်စတင်ဆောင်ရွက်သွားမှာဖြစ်ကြောင်းကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ပြခိုင်နောက်ပိုင်းမှာဒီကနေ့ထိတိုက်ပွဲတွေဆက်ရှိနေပြီးဒေသခံရသားတွေထိခိုက်ဆုံးရှုံးမှုတွေရှိနေတဲ့အခြေအနေကိုတင်ဆက်ပေးပါမယ်ကျွန်တော်တတ်နိုင်ပါပြခိုင်နောက်ပိုင်းတိုက်ပွဲတွေကြောင့်မနေ့ကရသေးတော်မျိုးနယ်မှာကြေးရွာတချို့ကနေအိမ်တွေမိလုံတော့ခဲ့တယ်လို့ကြောက်တော်ဖက်မှာလည်းမနေ့ကမိုင်းပေါက်ကွေးတာကြောင့်အရသာတေဆုံးမှုတွေရှိနေပါတယ်ပြခိုင်နောက်ပိုင်းကကြောက်တော်မျိုးနယ်နဲ့တမိုင်လောက်ဝေးတဲ့ငတောက်တူကြေးရွာမှာမနေ့ကညနေပိုင်းကနေအိမ်တချို့မိလုံတော့ခဲ့တယ်လို့ဒေသခံမျက်မြင်တူကပြောပါတယ
်မနေ့က၄ရက်နေ့ညနေ6နာရီခွဲလောက်မှာအမရသေးတော်မျိုးရဲ့ဟိုတမိုင်းကြော်ကြော်လောက်ပဲဝင်းမယ်ရသေးတော်မျိုးနဲ့ရသေးတော်မျိုးပေါ်မှာတရင်က3ရင်းရှိတယ်ကငါသုံးခု5 3 6 5 3 5 3 6အဲအခုမိချုပ်ခံရတဲ့ဟိုတောက်ကြည့်ချင်းကျေရောက5 3 6နဲ့နီးနီးလေးဖြစ်ပေါ်တော့အဲ့ဒီဒီရောဒီနေ့မနေ့တနင်္လာလောက်ကနေပြီးတော့ဟိုမြန်မာတပ်မတော်ကဒီရောပတ်ပတ်လည်မှာနေရာယူပြီးတော့တအင်းဝင်တယ်ကစစ်စေးနေတော့အခုထိတော့မပြီးသေးဘူးစစ်စေးနေ
ရသေးတော်မျိုးနေမှာတိုက်ပွဲတွေကြောင့်တောက်တူကျေးရွာပါဝင်ကြောက်တန်းတိုက်နေကကျေးရွာပေါင်း40ကျော်လောက်ကဒေသခံတွေဟာဖက်ပြင်းနေကြရတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်ဒါအပြင်မနေ့ကညနေပိုင်းမှာလည်းကြောက်တော်မျိုးနေညောင်ချောင်းစစ်ချောင်းစခန်းမှာနေကြတဲ့တင်းမကျေးရွာသား၄ဦးဟာမိမိနေရာဖြစ်တဲ့တင်းမကျေးရွာကိုပြန်တော့ကြည့်တဲ့အချိန်မှာမိုင်းပေါက်ကွေးတာကြောင့်တဦးသေဆုံးသွားတယ်လို့ညောင်ချောင်းစစ်ချောင်းစခန်းတာဝန်ခံကပြောပါတယ်
ဒီဟိုအထက်တင်းမပေါ့အထက်တင်းမရဲ့ဒီရွာဦးကျောင်းရှိလမ်းမှာပေါက်တာလို့ပြောတယ်သူတယောက်တည်းပဲဒီသူ့မှာကတန်ရန်ကတော့ဒူအောက်ပေါ့နော်ဒေရှိပြတ်တော့တယ်ညာချီတန်ရန်ရတယ်နောက်ပြီးတော့ဒေလက်တန်ရန်နဲ့ပြည်ဆုံးသွားတာပေါ့နော်ဟောတန်တဲ့သူတွေကတော့တန်ရန်ရတာမရှိပါဘူးခင်ဗျာ
မြေလုံးမျိုးတွေကစနေင်းကျေးွာနီးမှာလေမနေ့ကညနေပိုင်းကပြစ်ခတ်မှုတွေရှိခဲ့တယ်လို့ရခိုင်လက်နက်ကန်အေအေဖွေပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်နေ့ကဒ
ီမေလ၄ရက်နေ့မှာဒီမြေကုံမြို့နယ်စင်းရွာရဲ့မြောက်ဖက်ဒီ9ကီလိုမီတာလောက်ကွာမှာရှိတဲ့တောင်တန်းကိုဟိုမြန်မာစစ်တပ်ကနေပြီးတော့ဒီဟိုဂျက်တိုက်လေရင်တစည်းနဲ့နေပြီးတော့ညနေ3နာရီကနေ3နာရီ20ထိတစ်ချိန်ပေါ့နော်ပြီးလို့ရှိရင်အဲ့ဒီမှာနောက်ဟယ်လီကော်ပတာနဲ့လာပြီးတော့မှဟို15မိနစ်လောက်လာပြီးတော့ပြစ်ခတ်တာရှိတယ်ဟိုဘာမှတိုက်ပွဲဖြစ်ွားတာမရှိဘဲနဲ့ဟိုတစ်ဖက်တက်လာရောက်ပြီးတော့ပြစ်ခတ်တာပေါ့နော်ပြီးလို့ရှိရင်တို့ဒီလက်နေကြီးနဲ့လည်းပဲဟိုအကြိမ်တရာကျော်လောက်နေပြီးတော့ဟိုပြစ်ခတ်တာရှိတယ်အဲ့ဒီတောင်တန်းကို
တမ်တော်ဖက်ကတော့မနေ့ကရသေးတော်မျိုးနေနဲ့ကြောက်တော်ဖက်မှာဗာပြစ်ခတ်မှုမှမရှိခဲ့ပေမဲ့တခြားနေရာတွေမှာတော့ရှိတယ်လို့တမ်တော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဘူရှုပ်ထွန်းထွန်းညီကပြောပါတယ
်နေကဒီမေလ၄ရက်နေ့မှာဒီမြေကုံမျိုးနေစင်းရွာရဲ့မြောက်ဖက်ဒီ9ကီလိုမီတာလောက်ကွာမှာရှိတဲ့တောင်တန်းကိုဟိုမြန်မာစစ်တပ်ကနေပြီးတော့ဒီဟိုဂျက်တိုက်လေရင်တစည်းနဲ့နေပြီးတော့ညနေ3နာရီကနေ3နာရီ20ထိတစ်ချိန်ပေါ့နော်ပြီးလို့ရှိရင်အဲ့ဒီမှာနောက်ဟယ်လီကော်ပတာနဲ့လာပြီးတော့မှဟို15မိနစ်လောက်လာပြီးတော့ပြစ်ခတ်တာရှိတယ်ဟိုဘာမှတိုက်ပွဲဖြစ်ွားတာမရှိဘဲနဲ့ဟိုတစ်ဖက်တက်လာရောက်ပြီးတော့ပြစ်ခတ်တာပေါ့နော်ပြီးလို့ရှိရင်တို့ဒီလက်နေကြီးနဲ့လည်းပဲဟိုအကြိမ်တရာကျော်လောက်နေပြီးတော့ဟိုပြစ်ခတ်တာရှိတယ်အဲ့ဒီတောင်တန်းကို
ရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေကြောင့်ရာသီတည်ဆုံမှုတွေထိခိုက်ဒဏ်ရာရတာတွေဖမ်းဆီးခံရတာတွေခုနောက်ပိုင်းမှာပိုတိုးလာတယ်လို့အရာဖက်အဖွဲ့အစည်းတွေရဲ့စစ်တမ်းမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ဘက်ကတွင်အရာသားတွေခုလိုဘေးတောက်ခရောက်တာရှိသလိုထိခိုက်တည်ဆုံမှုတွေကြောင့်ရခိုင်ပြည်နယ်တွင်းမှာဆေးရသွားမှုတွေလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေထပ်ဖြစ်လာနေသလားဆိုပြီးစုံစမ်းစစ်ဆေးဖို့ကုလလူခွင့်ရေးကိုယ်စားလှယ်ကတိုက်တွန်းထားပါတယ်။ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကနေသတင်းပေးပို့ထားပါတယ်။
ချင်းခိုင်မြောက်ပိုင်းရိုဟင်ဂျာအရေးနဲ့ပတ်သက်လို့ ICJ အပြည်ပြည်ဆိုင်ရာတရားရုံးရဲ့ဂျားဖြတ်အစီရင်ခံစာအရမြန်မာနိုင်ငံအနေနဲ့ပထမဆုံးအစီရင်ခံစာကို ICJ ကိုမကြခင်တင်သွင်းသွားဖို့ပြင်ဆင်ထားတဲ့အကြောင်းပြောပြပေးပါပါ။ပြီးခဲ့တဲ့ဇန်နဝါရီလတုန်းက ICJ အပြည်ပြည်ဆိုင်ရာတရားရုံးရဲ့မြန်မာနိုင်ငံအပေါ်ဂျားဖြတ်စီရင်ချက်၄ချက်ချမှတ်ခဲ့တာမှာ၄လအတွင်းမြန်မာအစိုးရဘက်ကဆောင်ရွက်မှုတွေကို ICJ ကိုပြန်အစီရင်ခံစာတင်ပြရမယ်ဆိုတာပါဝင်ခဲ့ပါတယ်။ရခိုင်မြောက်ပိုင်းကရိုဟင်ဂျာတွေကိုမြန်မာအစိုးရကန့်ကွက်မှုမှာလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့ဆိုပြီးဂမ်ဘီယာနိုင်ငံဘက်ကမြန်မာနိုင်ငံကို ICJ အပြည်ဆိုင်ရာတရားရုံးမှာတရားဆွဲဆိုခဲ့တာဖြစ်ပါတယ်။ဒီအမှုအတွက်နှစ်ဖက်ကြားနာခဲ့ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံအတွင်းကြန့်ရှိနေတဲ့ရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့အတွက်ဂျားဖြတ်အရေးပေါ်အစီအမံတရက်ကို ICJ ကဇန်နဝါရီ23ရက်နေ့ကချမှတ်ပေးခဲ့တာဖြစ်ပါတယ်။ဒီအစီအမံတွေကိုဘလောက်ထိဆောင်ရွက်နိုင်ကြလဲဆိုတာကို၄လအတွင်းပထမအစီရင်ခံစာမြန်မာနိုင်ငံဘက်ကတင်သွင်းရမှာဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအီးကိုဆက်သွယ်မေးမြန်းရမှာတော့ဒီအစီရင်ခံစာကိုအချိန်မီတင်သွင်းသွားဖို့ပြင်ဆင်နေတယ်လို့သာပြောဆိုခဲ့ပြီးအသေးစိတ်ပြောဆိုဖို့မရှိဘူးလို့ VOA ကပြောပါတယ
်။တို့သတ်မှတ်ထားတဲ့ကာလအဲ့တော့လည်းတင်ဖို့တော့ကျွန်တော်တို့ပြုစုနေတယ်ပေါ့နော်အချိန်မီတင်နိုင်မှာပါ။အော်အဲ့ဒါတော့ကျွန်တော်ပြောလို့မရပါဘူး။23ရက်နေ့မေလဆို၄လပြည့်ပါပဲ။ဟိုစာပေးစာယူလို့ပို့လို့ရပါတယ်။ဟုတ်ကဲ့။ဟိုအစိုးရအနေနဲ့ဆောင်မထားရတယ်ရှိပါတယ်။ကြေညာချက်တွေထုတ်ထားတယ်။နော်အမှားတော့လုပ်ထားရတယ်ရှိပါတယ်။အဲ့ဒါလေးတွေလည်းဒီဟာဟိုပြည်ရင်းကစုံစမ်းစစ်ဆေးမှုတွေလည်းထောက်ပြပြူအောင်ဒီလိုမလုပ်တဲ့ဟာပါပဲ
။အစီရင်ခံစာတင်သွင်းဖို့နဲ့ပတ်သက်လို့လိုအပ်တဲ့အချက်လက်တွေဥပဒေပိုင်းဆိုင်ရာဆောင်ရွက်မှုတွေကိုရှေ့နေချုပ်ယုံတဲ့စစ်ဥပဒေချုပ်ယုံတို့ဘက်ကဆောင်ရွက်နေတယ်လို့တက်မတော်သတင်းအမှန်ပြန်ကြားရေးဘက်ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့အဖြစ်ပျက်တွေနဲ့ပတ်သက်လို့တပ်တွေအထောက်အထားတွေကိုမပြတ်စီအောင်ထိန်းသိမ်းဖို့ကိုလည်းတက်မတော်ယုံကထုတ်ပြန်ထားပြီးဖြစ်ပါတယ်။ဒါပြင်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုလိုက်နာဖို့နဲ့စာချုပ်ပါပြစ်မှုတွေကိုကျူးလွန်မှုရှိတယ်ဆိုတာခိုင်လုံတဲ့အချက်လက်ရှိရင်သမရာယုံကိုတင်ပြဖို့ဆိုတာကိုလေထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမုန်းစကားပြန်ပွားမှုတွေမရှိအောင်မဖြစ်လာအောင်စောင့်ကြည့်တားဆီးဖို့အစိုးရအုပ်ချုပ်ရေးအစဉ်အဆက်ကိုလေသမရာယုံအနေနဲ့ညွှန်ကြားထားတာရှိပါတယ်။မြန်မာနိုင်ငံဘက်က ICJ ဆုံးဖြတ်ချက်အတိုင်းအခုလိုလှုပ်ဆောင်တာတွေရှိနေပေမဲ့ဒါဟာထိရောက်တဲ့ပြုပြင်ပြောင်းလဲမှုသဘောမျိုးတော့မဟုတ်ဘူးလို့မြမအရေးလေးလာတုံ့တက်သူဒေါက်တာခင်စောဝင်းကထုတ်ပြန်ပြောဆိုလိုက်ပါတယ်။
တကယ်ကြုံကစနစ်ဖြစ်တယ်ဆိုပေမဲ့ဒီနည်းရင်းရှိမဲ့ဆိုရင်လည်းတမန်ကရှာငါ report တစ်ခုတော့ပြင်ပြင်ပဲပေါ့လေနော်ဆောင်ရွက်နေပါတယ်ဆိုတော့ကျွန်တော်ဖိတ်တင်ကတော့ပြင်တော့ပြင်ပါပဲဆိုင်ရိုက်တော့အရာရင်မရောက်သေးဘူးဟိုတော်က UK တို့ကတော့ဒီဆက်ကိုသူ sanction ဆက်ပြီးတော့သူ extend လုပ်ပေးတယ်လေအဲ့ဒါလည်းဆက်နေနေတာပေါ့ဒါဘာလို့လဲဆိုတော့ဒီ ICJ ရဲ့ဒီစီးနင်းရရကတော့ deadline ကိုတော့တင်ရမှာပဲပေါ့ first report မှာကတော့ပြင်တယ်ဟုတ်ဟုတ်မယ်ပြင်တယ်ဒါပေမဲ့လည်းကြည့်ကြည့်အောင်ဒီကိစ္စကအချောင်းပြလို့တောင်းသွားတာပေါ့ဒါပေမဲ့ဒီနှစ်ထဲမှာဆက်လာအောင်ပါပဲလေ ဆက်ဆံဒီကိုဗစ်ကမှာကြာလေရောလာပြီးဒီကြားထဲမှာလောမှာပြုံးနေတဲ့အိုင်ကလာကပြီးတော့မရှိဆိုရင်တော့အချင်းကလာမယ်လို့ထင်တယ
်။ ICJ ကမြန်မာနိုင်ငံအတွက်ချမှတ်ခဲ့တဲ့ဂျာပြက်အစီအမံ၄ချက်ကတော့လူမျိုးတုံးတက်ဖြတ်မှုတာစီရေးနိုင်ငံတကာသဘောတူညီချက်အပိုင်းနဲ့မှာဖော်ပြထားတဲ့ပြစ်မှုတွေမကျူးလွန်အောင်ကာကွယ်စီမံဖို့ကျူးလွန်မှုလှုံ့ဆော်တာတွေမဖြစ်အောင်ထိန်းချုပ်ပေးဖို့ဖြစ်ပြီးခဲ့တဲ့ပြစ်မှုတွေရဲ့အထောက်အထားတွေမပြတ်စီအောင်ထိန်းသိမ်းဖို့နဲ့တိုးတက်မှုတွေကိုပုံမှန်အစီရင်ခံစာတင်သွင်းသွားဖို့ဖြစ်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်တုန်းကရခိုင်မြောက်ပိုင်းမှာ ARSA လက်နက်ကိုင်အဖွဲ့ကရဲစခန်းတွေကိုဝင်ရောက်တိုက်ခိုက်တာတွေဖြစ်ပြီးတဲ့နောက်မြမစစ်တပ်ကလူခွေရေးချုပ်ဖောက်မှုတွေရှိခဲ့ပြီးဒါရီဟာလူမျိုးတုံးတက်ဖြတ်မှုမြောက်ခဲ့တယ်လို့နိုင်ငံတကာမှာဆွတ်ဆွဲချက်တွေဖြစ်ခဲ့ရပါတယ်မြမအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတယ်လို့ဒီချုပ်ဖောက်မှုတွေဟာစစ်ရာဇဝမှုတွေဖြစ်နိုင်ပေမဲ့လူမျိုးတုံးတက်ဖြတ်မှုမြောက်တဲ့တိမှုမဟုတ်ဘူးလို့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်က ICJ အပြည်ပြည်ဆိုင်ရာတရားရုံးကိုရှောက်ထားခဲ့တာတွေရှိခဲ့ပါတယ်ကျမမိခါပါရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။မေလာလဲကိုရောက်လာပြီးအမေရိကန်ပြည်ထောင်စုတဝန်းစီးပွားရေးလုပ်ငန်းတွေပြန်လည်ဖွင့်လှစ်တဲ့ပြည်နယ်တွေပုံများလာနေတဲ့အချိန်သမ္မတ Donald Trump နဲ့ဒုသမ္မတဟောင်း Joe Biden တို့လာမယ့် November ရွေးကောက်ပွဲမှာရှင်ပြိုင်ကြဖို့ဘယ်လိုမဲဆွယ်စည်းဝေးကြမလဲဆိုတာတွေကိုပြင်ဆင်လာနေကြပါလိမ့်ဒေါ်လင်ထရန့်ရောဂျိုးဘိုက်တန်ရောနေရာစလုံးအတွက်သမ္မတရွေးကောက်ပွဲအနိုင်ရရေးမှာစိန်ခေါ်မှုခက်ခဲတွေရှိနေတယ်လို့ VOE သတင်းတောက်အဲလီစ်ဘက်လီသတင်းပေးပို့ထားတာကိုတင်ပြပါမယ်ကျွန်တော်သိမ်းထိုက်ပါပါစီပွားရေးလုပ်ငန်းတွေပြန်ဖွင့်ပေးဖို့ PRP ရဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ကြားမှာပဲ COVID-19 ရောဂါကူးစက်သူနဲ့သေဆုံးသူရေအတွက်လဲအမေရိကန်ပြည်ထောင်စုမှာဆက်ပြီးတိုးလာနေပါတဲ့တဖြည်းဖြည်းချင်းလုပ်ငန်းတွေပြန်ဖွင့်တဲ့ပြည်နယ်တွေလည်းပုံများလာနေပါတဲ့ Ohio ပြည်နယ်ဥချုပ်ရေးမှူး Mark DeWine ကအခုလိုပြောပါတယ
် It is a balancing thing we got to bring the economy back
ဒါနှစ်ဖက်ချင်းကြီးရတဲ့ကိစ္စပါစီပွားရေးတွေပြန်ပြီးတော့ကျွန်တော်တို့လုပ်ကင်ရပါမယ်ဒါပေမဲ့ပြည်သူတွေကိုလည်းဘေးကင်းအောင်ဆက်ပြီးတော့ကာကွယ်ပေးရပါလိမ့်မယ်
သမ္မတဒေါ်လင်ထရန့်ကတော့သမ္မတရွေးကောက်ပွဲတဲ့ရေးကြီးတဲ့အာရီဇိုနာနဲ့အိုဟိုပြည်နယ်တွေကိုသွားရောက်ပြီးမဲဆွယ်စည်းဝေးနာတွေလုပ်မယ်အစီအစဉ်ဒီသတင်းပတ်တွေအတွင်းမှာပထမဆုံးအကြိမ်ကြေညာပါတယ်။အချိန်နဲ့ရှင်းပြရမယ့်ပြည်နယ်တွေမှာဒုသမ္မတဟောင်းဂျိုးဘိုက်တန်ကသမ္မတဒေါ်လင်ထရန့်ရဲ့ရှေ့ကအသာစီးရနေတယ်ဆိုပြီးလူထုစစ်တမ်းတွေမှာဖော်ပြပါတယ်။ဒီအချိန်မှာပဲမဲဆွယ်စည်းဝေးမယ့်အစီအစဉ်တွေကိုသမ္မတဒေါ်လင်ထရန့်ကြေညာလာပါ။ COVID-19 ရောဂါဖြစ်ပွားမှုတွေအပေါ်သမ္မတထရန့်ရဲ့ကင်တွယ်ဖို့ပြည်ကရဲ့ဇင်းသားရှင်လင်းပွဲတွေအတွင်းသူ့ရဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့ဝေဖန်မှုတွေရှိသလိုအငြင်းပေါ်စရာကိစ္စတွေလည်းပေါ်ပေါက်နေပါတယ်။ Democratic Party ရဲ့တနင်္ဂနွေလုံးအဆင့် Democratic National Committee ဥက္ကဋ္ဌ Tom Barras ကခုလိုဝေဖန်ပါတယ
်။ Who can you trust to dig us out of this mess? This president
ဒီချုပ်ရဲ့ချက်တွေကကျွန်တော်တို့ကိုလွတ်မြောက်အောင်မတူလုံနိုင်မယ်လို့ခမယုံတယ်။ Coronavirus ကိစ္စကိုင်းတွေတော့မှသမရအနေနဲ့တလျှောက်လုံးမနိုင်မနှင်းကုယူကာယဖြစ်လာခဲ့တာပါ။
Republican Party ဝင်တွေကတော့အမေရိကန်စီးပွားရေးကောင်းသမ္မတထရန့်လုပ်ခဲ့တဲ့မှတ်တမ်းတွေကိုပဲအဓိကပြန်ပြီးထောက်ပြနေပါတယ်။ Republican Party ရဲ့တနင်္ဂနွေလုံးဆင် Republican National Committee ဥက္ကဋ္ဌအမျိုးသမီး Ronald McDonnie ကအခုလိုပြောပါတယ
် Voters approve of the president's handling of the economy heading into this pandemic.
ဒီလိုနေရာနဲ့ပြင်နေတဲ့ကယောဂအစိုးရကြုံရမယ့်အခြေအနေစီးပွားရေးအပေါ်သမ္မတရဲ့ကိန်းတွေဆောင်ရွက်ချက်တွေကိုမဲဆန္ဒရှင်တွေကလက်ခံကြပါတယ်။ဒီအခြေအနေကနေစီးပွားရေးကိုပြန်ပြီးတည်ဆောက်နိုင်မယ့်ခေါင်းဆောင်တစ်ယောက်အဖြစ်သမ္မတကိုသူတို့ကအတိအမှတ်ပြုကြပါတယ်
။မဲဆန္ဒရှင်တွေရဲ့ထောက်ခံမှုပေါ်ရောက်ဖို့သမ္မတထွန့်စူးစမ်းနေတဲ့ဒီအချိန်ထဲမှာပဲသူသမ္မတဟောင်းဂျိုးဘိုက်တန်အနေနဲ့လည်းတခြားဆွဆွဲတာတွေကိုရင်ဆိုင်နေရပါလေသူ့ရဲ့ထက်လွတ်တော်ဝန်ထမ်းဟောင်းတယောက်ကလွန်ခဲ့တဲ့30ကဂျိုးဘိုက်တန်ဟာသူ့အပေါ်မှာလိမ်ပိုင်းဆိုင်ရာမတော်မတရားကျူးလွန်ခဲ့တဲ့ဆိုပြီးဆွဆွဲထားတာပါ Democratic National Committee ရဲ့ဥက္ကဋ္ဌ Tom Barris ကတော့အခုလိုတုံ့ပြန်ညှိဆိုထားပါတယ
် This did not happen He was forced to
do that ကျွန်တော်တို့အခိုင်အမာအတိအကျပြောနိုင်ပါတယ
်နေရာနဲ့ကူးဆက်တဲ့ယောဂကဆိုးကြီးကြောက်ရွံ့နေတဲ့အချိန်လူတွေတယောက်နဲ့တယောက်ခက်ခွာခွာနေကြဖို့ကန့်သတ်ချက်တွေထုတ်ထားတဲ့အချိန်ဖြစ်တာကြောင့်လဲမဲဆွယ်စည်းရုံးမှုတွေမှာအဟန့်အတားတွေရှိနေပါတယ်လူတွေပဲအချိန်မှာအုံနဲ့ကျင်းနဲ့စူဝင်းနိုင်မလဲဆိုတာကိုလည်းမေးခွန်းထုတ်နေကြပါလေ Democratic National Committee ဥက္ကဋ္ဌ Tom Barris ကတော့လူတွေဘေးကင်းဖို့ကအဓိကလို့သူကပြောပါလေ
We are not going to put voters in harm's way we won't do that
မဲဆွယ်ရေးစနစ်ကိုထိခိုက်အောင်အနေဖြစ်အောင်ကျွန်တော်မလုပ်ပါဘူးစင်တော်တဲ့လုံးတဲ့လှုပ်ထိုက်တဲ့အချိန်မရောက်ချင်းကျွန်တော်မလုပ်ပါဘူး
သမ္မတဒေါ်နယ်ထရန့်ကတော့
Good old fashioned 25,000 person rallies
ကျွန်တော်ကလို့တမ်းပြီးကိုချစ်လို့ရောက်လာကြတယ်လူနှကောင်းဝဲလို့စူယုံကြအော်ဟစ်ကြတဲ့အခြေအနေမျိုးပြန်ရနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ပြောသွားတာပါလူတွေနဲ့အမှန်တကယ်ကိုယ်တိုင်ထိတွေ့တွေ့ဆုံခွင့်ခွင့်မသာတဲ့အခြေအနေမျိုးလဲလောလောဆယ်မှာတော့သမ္မတရွေးကောက်ပွဲရှင်ပြိုင်မဲ့သူနှစ်ယောက်စလုံးရဲ့မဲဆွယ်စည်းရုံးမှုတွေဟာလူမှုကွန်ရက်တွေနဲ့အွန်လိုင်းပေါ်က electronic နည်းပညာအခြေခံစည်းရုံးမှုတွေနဲ့ပဲအနိုင်ရရေးအတွက်ညှိနှိုင်းနေကြကြောင်းပါခင်ဗျာကျွန်တော်ဒိဋ္ဌိယူပ
ါခုဆက်ပြီးတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရပါမယ်မြန်မာနိုင်ငံမှာ COVID-19 ကရောဂါပိုးကူးစက်ပြန့်နှံ့မှုအခြေအနေဟာဒီကနေ့အချိန်ထိထိမြောက်အောင်ပြန့်နှံ့နေတဲ့အခြေအနေမရှိသေးသလိုရောဂါပိုးကူးစက်ခံထားရကြောင်းတပ်ခွဲအတည်ပြုထားသူအရေအတွက်ဟာလေဒေသတွင်းနိုင်ငံတော်များနဲ့နိုင်ရှင်အောင်တော်လီကိုနည်းနေစေပါအခုဆိုရင်လုပ်ငန်းတချို့ပြန်လည်ပတ်နေပြီဖြစ်ပြီးအပြင်ထွက်သွားလာတာတွေလည်းသူတို့ပြင်ရန်ကုန်လိုနေရာမျိုးမှာပြန်တွေ့လာနေရပါပြီ။လက်ရှိအခြေအနေမှာဒုဒုအနေနဲ့သိကြည့်တိထားစရာမလိုတော့ပဲနေလို့ရတဲ့အခြေအနေရောက်ပြီလို့ပြောနိုင်ပါပြီလား။ဒီကာယောဂါကိုရင်ဆိုင်ရတဲ့အတွေ့အကြုံတွေကနေမြမကျမ်းမာရေးဆောင်ရှားမှုစနစ်နဲ့ပတ်သက်လို့ဘယ်လိုသင်ခန်းစာတွေများရယူနိုင်ပါပြီလဲ။အနာဂတ်ကျမ်းမာရေးဆောင်ရှားမှုစနစ်နဲ့ပတ်သက်ရင်ရောဘယ်လိုစနစ်မျိုးကနိုင်ငံနဲ့အကိုက်ညီဆုံးဖြစ်ပါမလဲ။စာတွေနဲ့ပတ်သက်ပြီးကျမ်းမာရေးနာဂစားဝန်ကြီးဌာနကပြည်သူကျမ်းမာရေးပညာရှင်ဒေါက်တာအောင်ထွန်းကိုယ်တိုင်ကဆရာဝန်တူဦးဖြစ်ပြီးမြမအရေးကြီးလာသုံးသပ်သူတူဦးလည်းဖြစ်တဲ့ဒေါက်တာတင့်ဆွေတို့နဲ့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်ခင်ဗျာ။ဘတော်ထွန်းနဲ့ဒေါက်တာတင့်ဆွေမင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
။ဒီ video ဆွေးနွေးခန်းအစီအစဉ်မှာပါဝင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ
့ကျွန်တော်
လည်းဝန်တောင်းပါတ
ယ်။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်ပထမဦးဆုံးစားလိုက်ခြင်းနဲ့မေးခွန်းကလက်ရှိကျွန်တော်တို့မြန်မာနိုင်ငံမှာဆိုရင်ဒီ COVID-19 ကူးစက်တဲ့လူအစီအတွက်ကဒေတာတွင်တခြားနိုင်ငံတွေနဲ့နှိုင်းယှဉ်မယ်ဆိုရင်အတော့ကိုနေတယ်လို့ပြောရပါမယ်။ဆိုတော့ကျွန်တော်ဒီညမှာနားမလည်တာကဟလာမြန်မာနိုင်ငံမှာယောဂဘူးကူးစက်သူအစီအတွက်အခုချိန်ထိနေနေသေးတာဟာတကယ်တမ်းစစ်တဲ့လူအစီအတွက်နေနေသေးတာကြောင့်လို့ပြောမယ်ဆိုရင်မှန်ပါမလားဆရာတော်တော်အထွန်းအရင်ဆွေးနွေးပေးပါခင်ဗျာ
။နေလို့မတွေ့ရတော့မဟုတ်ဘူး။ဒါကတော့ကျွန်တော်ရဲ့လက်ရှိအခြေအနေပေါ်ကျွန်တော် National ဥစားပေါ် Health Laboratory မှာလည်းပြုလုပ်နေလေကျွန်တော်အမြဲ complete လုပ်နေပါတယ်။အဲ့ဒါနောက်ကျန်တဲ့အဖွဲ့ဝင်တွေလည်းမြန်မာပြောရေးဆိုမှုရှိတဲ့နယ်ကျွန်တော်လည်းဘေးနားကနေပြီးတော့အကြံပြုတဲ့ဟိုပြောင်းစုမြင်တဲ့ပုံမဟုတ်ဘူးဒီလိုဆက်ကြတဲ့အခါမှာလူနဲ့ဖြစ်လို့နည်းတော့မဟုတ်ဘူး။တွေ့ဦးမတွေ့တာ။ဒါပေမဲ့ဆိုတာအကြောင်းရှိတယ်ဆိုတာကကျွန်တော်တို့ခုသတိထားမိပါမယ်။ဟိုကျွန်တော်တို့ကစစ်သားဆိုရင်ခုဒီနေ့ဆိုရင် 8,900 ကျော်သွားပြီပေါ့။ဟိုတုန်းကအစတည်းဆိုရင်တော့ကျွန်တော်ကအင်းစစ်နိုင်ပေါ့ဆရာရဲ့။ဒီစစ်သားကျင်းကျွန်တော်တို့က lab မရှိတဲ့အခါကျတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ဟို reference lab ဖြစ်တဲ့ထိုင်းကိုပို့ရတယ်။ထိုင်းကိုပို့တဲ့အဲ့ဒီကနေစတာပေါ့နော်။ထိုင်းကိုပို့ပြီးတော့စရတယ်ဆိုတော့အခါမှာကျွန်တော်တို့ကဟိုဒါလည်းကမ္ဘာလုံးမှာလည်းဟိုကျွန်တော်တို့လည်း lab မရှိတာပေါ့ဗျာဆိုတော့ကမ္ဘာလုံးမှာ reference lab က15ခုပဲရှိတဲ့ခါတော့အဲ့ဒီအကုန်ပို့ရမယ်။အဲ့ဒီကနေစခဲ့တာပေါ့နော်။အဲ့တော့စအဲ့ဒီကလည်းမတွေ့ဘူး။အဲ့ကျွန်တော်တို့ကကူဗမာပြည်မှာစပြီးတော့ National Health Lab မှာစစ်ပါဆိုတဲ့ခါမှာစစ်တဲ့ခါမှာလည်းမတွေ့ဘူးပေါ့နော်။ဟိုမတွေ့ဘူးဆိုတော့ဒါတွေကတော့ဟိုအမှန်တရားပါပဲ။ဟိုနည်းလို့တော့မဟုတ်ဘူး
။ဟုတ်ကဲ့ခင်ဗျ။ဒေါက်တာတင့်ဆွေရောဘယ်လိုယူဆပါလဲဆရာ
။ဟုတ်ကဲ့။ဒါလို့ဗျကျွန်တော်တို့ဒီယောဂတရုတ်နိုင်ငံမှာခိုးလေးတကျော်စဖြစ်တော့ဖြစ်တဲ့ကလေးကဗမာပြည်သူလူထုအများစုပေါ့နော်ဆရာအောင်ထုံးကတော့ဒီကျမ်းမာရေးဌာနတာဝန်ရှိတဲ့ပုဂ္ဂိုလ်အနေနဲ့ဒါအချက်လက်နဲ့သူရှင်းပြပါတယ်ပြည်သူလူထုကတော်တော်လေးစိုးရိမ်ကြတယ်စိုးရိမ်မှုတဲမှာမယုံကြည်မှုတွေပါတယ်အဲ့ဒါကစောပိုင်းပေါ့နော်ဒါပေမဲ့ဟိုကျွန်တော်ကလည်းဟိုဆံဝန်ပဲဆိုတော့ဆံဝန်လို့ပြောရရင်စစ်ဆေးလို့ positive မတွေ့တဲ့ဟာကိုတော့ကျွန်တော်တို့မတွေ့ဘူးပဲပြောရမှာပဲဗျာ
မှန်ပါတယ်ဆရာ
တော့ဒါပမာချက်နောက်ဒုတိယတစ်ချက်ကတော့စမ်းသပ်မှုဟိုရခိုင်နှုန်းပေါ့နော်ဒီကျွန်တော်သိတာထိရှားအောင်ရှင်းပြောရင်အမေရိကန်ပြည်တော်စုပေါ့ဒီအမေရိကန်မှာတော့အမြင်နဲ့သူက ဘနတန်ဘနတန်စစ်စစ်စေးရာဘနတန်စသဖြင့်ပြောနေကြတဲ့အချိန်ကျွန်တော်တို့နိုင်ငံမှာတော့ဟိုအရေးအတွက်အဖြစ်တော့အစကတည်းကနေခဲ့တာတော့မှန်တယ်တိုးတော့ဟိုကျွန်တော်တို့နဲ့အမေရိကန်နဲ့မတူဘူးပေါ့နော်ကျွန်တော်တို့ရနိုင်တဲ့ရင်းမြစ်တွေနဲ့ကျွန်တော်တို့တတ်နိုင်ဆုံးလို့ရတော့နောက်ဆုံးအချိန်တွေကတော့အာဒီယောဂဘုရားအတိတ်ဆိုတော့မတူဘူးပြနိုင်ငံတစ်ခုနဲ့တစ်ခုလည်းမတူကာလတစ်ခုနဲ့တစ်ခုနဲ့မတူတော့လက်ရှိပြည်ပနိုင်ငံရဲ့အခြေအနေဟာဟိုကျမဝီဝန်ကြီးဌာနထုတ်ပြန်ချက်ကိုမယုံကြည်နိုင်စရာအကြောင်းတော့မရှိဘူးလို့ကျွန်တော်ယူဆပါတယ်ခင်ဗျ
ဟုတ်ကဲ့ဆိုတော့ဆရာတော်တို့ဒီနေ့ဆိုရင်ကျွန်တော်တို့ပုံတွေတွေ့ရတာရန်ကုန်မှာလူတွေတော်တော်များများကိုသွာလာလှုပ်ရှားနေကြပြီပေါ့နော်ဒီအိမ်မှာနေဖို့ကာလလည်းပဲကုန်သွားပြီအလုပ်တွေလည်းပြန်ဖွင့်တာဖွင့်ဆက်အလုပ်တွေလည်းပြန်ဖွင့်တာတွေဖွင့်ဆိုတော့လူတွေကတော်တော်များများကိုသွာလာနေကြပြီနောက်ပြီးတော့ကျွန်တော်တို့ဒီခက်ခွာခွာနေဖို့ဆိုတဲ့အနေအထားမျိုးနဲ့လည်းပဲသွာလာနေကြတာတော့မရှိဘူးဆိုတော့ဒီနေရာမှာဟဲ့လားမြန်မာနိုင်ငံအနေနဲ့အတန်ငယ်များပေါ့ပေါ့ရော့ရော့စိတ်လက်တက်တက်တာနေလို့ရတဲ့အချိန်ကြီးရောက်ပြီလို့ပြောနိုင်နေပြီလားဆရာ
အဲ့လိုတော့ပြောလို့မရသေးဘူးဆရာရဲ့ကျွန်တော်တို့ကတခုရှိတာကတကြံမတိုင်ခင်မှာဆရာတို့လည်းအားလုံးတတိထားမြင်နေလားနှစ်ပတ်လောက်ကကျွန်တော်တို့ကအားလုံးတကြံမှာအားလုံးပြေးလိုက်တယ်နောက်ပိုင်းတော့၅ရောက်နဲ့ပုံမစုအောင်ဘာလုပ်လိုက်တယ်ဆိုနောက်ပိုင်းနေဒီမှာလည်းအကုန် conscious ဖြစ်ပြီးတော့ပြီးတော့ပြန်ဒီကိုကောင်းကောင်း control လုပ်လိုက်တယ်အဲ့တော့ထူးခြားတာကဆရာတို့လည်းတွေ့မယ်ဒါကြီးကညာလို့မရဘူးတကယ်လို့ဒါလွန်ခဲ့တဲ့တစ်လလောက်ကတာကျွန်တော်တို့ပြီးတော့ပြန်ဒီမှာရှိမယ်နိုင်ငံခြားကတည်လာဆိုရင်ဒီလူတွေကအဆုလိုက်ပြုံလိုက်ဟလားဟိုဒုက္ခဖြစ်တဲ့အနေအထားကိုကျွန်တော်တို့နေဒီမှာတွေ့ကိုထူးကြတာကျွန်တော်၈000ကျော်မှာရန်ကုန်နေမှုနေရဟာစောင့်ကြည့်လူနာတွေဆေးရုံတက်တဲ့လူနာတွေဝေဒနာနဲ့ဖျားတဲ့လူနာတွေအကုန်လုံးစွပ်ပြေဘူးကျွန်တော်ကယူပြီးတော့ဆက်တဲ့အခါတွေ့ဘူးအားလုံးကနေမှာဆိုရင်၃ခုလောက်ကိုတွေ့တယ်အားလုံးကထောင်ချီပြီးတော့ဆက်တဲ့အခါမှာတွေ့ဘူးဆရာရဲ့တကယ်တမ်းကျတော့နေဒီမှာမရှိတဲ့အခါကျွန်တော်ကဝင်တာလာကဘာဝင်တာလဲဒီနေဆက်ကဒီလာတဲ့ဟာတွေကတိမတွေ့တဲ့အခါပါပြီးခဲ့တဲ့ကာလမှာကျွန်တော်တလားကြော်သွားပြီဖြစ်တဲ့အတွက်သူက incubation period ကလည်းဥမာဟိုးတုန်းကပြောတဲ့အတိုင်းပဲ2 weeks လောက်ကနေအနေထားမှာဆိုပြီးတော့ကျွန်တော်ကကမဝစ်မှာတော့အကြီးကြီးကျွန်တော်တို့မှာဖြစ်ွားတဲ့လက္ခဏာတော့မရှိဘူးဆိုဒါညာလို့လည်းမရဘူးပေါ့ဆရာ
ဟုတ်ကဲ့ပါဆရာဆရာတော်တင်းဆွေရောမြန်မာအခုရန်ကုန်မှာအဓိကပေါ့လေသွားလာလှူရှားနေကြတာဆရာလည်းတွေ့မှာပါဆရာဘယ်လိုသဘောရလဲဆရာအဲ့လိုချင်းနေဦ
းဘယ်လိုပြပြောရရင်တော့ဟိုကျွန်တော်တို့ပြည်သူပြည်သားတွေပါပဲကျွန်တော်တို့ပြည်သူပြည်သားတွေကတခြားနိုင်ငံတွေနဲ့မတူတဲ့ချက်ကပူစရာရှိလည်းအလွန်ပူပျော်စရာရှိလည်းအလွန်ပျော်တနည်းအားဖြင့်စီကံထားမှုတော်တော်နဲတဲ့လူမျိုးဖြစ်ပါတယ်ကျွန်တော်လည်းပါတာပေါ့နော်အဲ့တော့ဒီကယောဂာနဲ့ပတ်သက်ပြီးတော့အစောပိုင်းကတော့အလွန်အလုံးကိုစိုးရင်ပြီးတော့ဟိုမသွားရဲ့ဒီမထွက်ရဲ့ဒီဟာမစားရဲ့တောင်ဖြစ်ကြည့်ပြီးတော့ခုနောက်ပိုင်းတော့ပို့ဆလာသလားလို့တော့ကျွန်တော်တန်စရာရှိတယ်ဒါတော့ကျွန်တော်ထင်တာတော့မဖြစ်တဲ့မှုထင်တယ်ခင်ဗျာဒါအများပြည်သူပေါ့နော်နောက်ဒုတိယတစ်ချက်ကအုတ်ချုပ်ရပိုင်းအချို့ဤပိုင်းမှာလည်းဘ ਹੁ ရဲ့တန်းရဲ့မြို့နယ်ရဲ့ရက်ခွက်ရဲ့ကြေးရွာရဲ့မှာမတူကြဘူးခင်ဗျတချို့ကအစိုးရကြီးတဲ့ရွာတွေဆိုရွာချန်စီကိုပိတ်တာမျိုးပေါ့နော်။အော်အဲ့လိုမျိုးမပိတ်နဲ့ဆိုမြို့နယ်တားပြီးတော့အီးအချို့ဤမှုတွေရက်ခွက်အချို့မှုရေးယူယူမလို့လို့ထိဖြစ်တယ်။တင်တဲ့အချို့ဤပိုင်းကလည်းစီစင်းမှုထိန်ကွက်မှုဟာစနစ်ကျမှုနည်းတယ်။အဲ့တော့နည်းတဲ့ကြားမှာခုနကအစိုးရကြီးတဲ့အစိုးရပေါ့လွန်တဲ့လူတွေနဲ့ဆိုတော့ဒီနေ့ဖမားတပီလုံးကြည့်ရင်တော့ဒီကယောဂဟာအခုချိန်ထိတော့ကံကောင်းလို့သာတလောက်ပဲဖြစ်နေသေးတယ်သို့တော့ကျွန်တော်ခုနအစီရင်ခံတယ်လို့ဘာမှမသိတဲ့ယောဂအစ်စ်မှာနောက်ထပ်ဘာဖြစ်မလဲကျွန်တော်တို့စိုးရရတယ်တရုတ်ပြည်မှာတော့ဒုတိယလိုင်းလာမလားဆိုတော့စိုးရညာတယ်ဥရောပမှာလည်းအဲ့လိုစိုးရနေကျွန်တော်တို့ပထမလိုင်းတော့မှထိတ်ဆုံးမရောက်သေးဘူ
းဟုတ်တယ်
ဆိုတော့ကျွန်တော်တို့စိုးရမှုတွေမပေါ့သင့်ဘူးလို့ကျွန်တော်ကြံပြ
ချိန်ကစေးလက်ရေးနေလို့ရတဲ့ချိန်တွေမဟုတ်သေးတာတော့လုံးဝပြေးကြတာပေါ့နော်ဆရာ
မှန်ပါတယ်ခင်ဗျာ
နောက်တစ်ခုကကျွန်တော်ဒီနေရာမှာဟိုဆက်ပြီးတော့စဉ်းစားမိတာလေးတွေဆရာတို့ဆရာကြားကြတာကကျမကြီးစနစ်နဲ့ပတ်သက်လို့မြန်မာနိုင်ငံကဒီကျမကြီးဆောင်ရှောက်မှုစနစ်အင်မတန်နှိမ့်ချထားခဲ့တဲ့နှိမ့်ချခဲ့တဲ့နိုင်ငံဆိုတော့ကဒါကျွန်တော်တို့အားလုံးသိထားပြီးသားပါဒါကဟိုဆက်ဆရာမလို့လို့ဖုံးကွယ်ထားရမယ့်ကိစ္စလည်းမဟုတ်ပါဘူးဆိုတော့ဆရာတို့ဒီနေရာမှာဟလာ COVID-19 ကိုရင်ဆိုင်ပြီးတော့အလားတောက်လျှောက်ဒီအချိန်လေးထိရောက်လာတဲ့အချိန်မှာမြန်မာနိုင်ငံရဲ့ကျန်းမာရေးဆောက်ရှောက်မှုအကြောင်းဒီရောဂါဝင်ဆိုင်နေရတဲ့အချိန်မှာမြန်မာနိုင်ငံရဲ့ကျန်းမာရေးဆောက်ရှောက်မှုအခြေအနေကလေကျွန်တော်တို့ဘာတွေများမြန်မာနိုင်ငံရဲ့ကျန်းမာရေးဆောက်ရှောက်မှုနဲ့ပတ်သက်လို့ဘာတွေများကျွန်တော်တို့ပုံသိလာရပါလဲဆရာ
။အာဟိုသွားပြီးတော့ သတိထားမိလဲဆိုတော့ကျွန်တော်တို့ကတော့ပုံစံတော့ဟိုရမြို့သားကျမ်းမာရေးစီမံကိန်းဆိုရင်အားလုံးဟိုလူတိုင်းရဟိုပေါ်သားလူမျိုးများကျမ်းမာရေး universal health coverage တွေပါရေးပေါ့နော်ဟိုဒီလိုဟာမျိုးတွေကျွန်တော်ရဖို့တော့ရေးခဲ့တာပေါ့ဆရာရေဟိုရေးခဲ့တာပေါ့ဒါပေမဲ့တကယ်တမ်းကျတော့ကျွန်တော်တို့မှာသောနယ်မျိုးနဲ့ကွာဟချက်ရှိတယ်ဆိုတော့ဆက်ဆံရှိတဲ့လူတွေနဲ့ဆင်းရဲလူတွေနဲ့ချမ်းသာလူကွာဟချက်ရှိတယ်နောက်တစ်ခါကျွန်တော်တို့ရဲ့ကျမ်းမာရေးဒီမဟုတ်ဘူးပေါ့နော်ဟိုကျန်တဲ့အဖက်ဖက်မှာကျွန်တော်တို့ကချွတ်ချုံကြတယ်ဒါကတော့ကျွန်တော်တို့မြို့သားကျမ်းမာရေးစီမံကိန်းမှာလည်းရှိတယ်အဲ့တော့ဒီလိုကာလမှာကျွန်တော်တို့ကဒီကိုဗစ်ကြီးကိုဟိုဖြတ်တန်းရတဲ့အခါကြတဲ့အခါမှာတခုနော်အားသာချက်အားနည်းချက်ရှိပါတယ်တခုကံကောင်းသွားတာအခုကျွန်တော်တို့ဒီနောက်ပိုင်းဟိုဟာပေါ့2016မှာဟိုဥစားအစိုးရဖွဲ့အစ်စ်ပြောက်လာတဲ့အခါမှာကျွန်တော်တို့ပြောင်းစုဝင်ကြီးရလေဟိုဒါကိုတက်လာတဲ့အခါမှာကျွန်တော်တို့ကစနစ်တည်အများကြီးပြောင်းပြလိုက်ပါတယ်အထူးဖြစ်တော့ system reform ဆိုတာကျွန်တော်လုပ်လိုက်ပါတယ်ဒါလည်းဟိုတနည်းတည်းထည့်ပြီးရမှာမဟုတ်တဲ့အခါကျတော့ကျွန်တော်လည်းတကယ်တိုင်းပဲနော်ဖြည်းဖြည်းချင်းတိဆောက်တော့
ဒေါက်တာလေးဆွေးနေနေရောဒီ COVID-19 ရေဆိုင်ရတဲ့အခြေအနေကနေမြန်မာနိုင်ငံရဲ့ကျန်းမာရေးဆောင်ရွက်မှုစနစ်နဲ့ပတ်သက်လို့ဘာများသိလာရတာရှိပါလဲ
ဒါလို့ဗျအာကျန်းမာရေးစနစ်ကတော့အားလုံးသိတဲ့အတိုင်းကဘာ190နိုင်ငံထဲမှာကျွန်တော်တို့နိုင်ငံက190ဖြစ်နေတာ2000ခုနှစ်ကလေးရပါပဲအခုထိလည်းနောက်ထပ်အစင်းအသစ်မတက်သေးတော့ကျွန်တော်တို့ဒီအဆင့်တက်လားမတက်လားအမပြောနိုင်ဘူးဆိုတော့အောက်ဆုံးနိုင်ငံပေါ့နော်အဲ့ဒီစနစ်ကိုကျွန်တော်စနစ်ကိုအပြစ်ပြောရင်တော့အရှိကြီးဖြစ်မယ်ကျွန်တော်တို့ပြောစရာတော့ဒီစနစ်ကမှတော့မပြောပါဘူးသို့တော့ဒီကိုရိုနာဗိုင်းရပ်စ်ဖြစ်လာတော့ဒီကျန်းမာရေးစနစ်ကိုလည်းပြန်ပြီးတော့ဟိုကျွန်တော်တို့သုံးသပ်ရမယ်အနေထားသုံးသပ်တင့်တယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ဒါတော့ဟိုလိဒီကျော်ကဗတ်ကယောဂါကြီးဖြစ်တဲ့အချိန်မှာအစိုးရအကောင်ယူတင်တဲ့အဲသင်္ကန်းစာတွေပေါ့နော်တကဘာလုံးမှာရှိခဲ့ကျွန်တော်တို့ဟိုလောရောနိုင်ငံရေးပေါ့
ဟုတ်
ပြီတော့ညီညာရေးများအဒီအတွက်လုံနိုင်မလားဆိုပြီးဆွေးနွေးခဲ့တယ်အခုတော့ကျန်းမာရေးစနစ်ကိုပိုကောက်အောင်လုံနိုင်မလားဆိုတဲ့သင်္ကန်းစာကောင်ယူသင့်တဲ့လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့
ကျန်းမာရေးစနစ်မှာခုနဆရာအောင်တွန်းပြောသလိုဒီအစိုးရအသစ်မှာဝန်ကြီးအသစ်နဲ့ reform လို့ကျွန်တော်ကြားလိုက်ပါတယ
်ဟုတ်ကဲ့
ကျွန်တော်တို့နိုင်ငံမှာအစိုးရမျိုးမျိုးနဲ့ကျန်းမာရေးစနစ်ကျမရေးဆောင်ချမှုစီမံချက်အမျိုးမျိုးကျွန်တော်တို့ဟိုလုပ်ခဲ့ကြတာပေါ့နော်တကယ်တမ်းကျတော့ WHO သုံးဒီရဲ့ definition ခေါ်အဒီဘယ်ဖွင့်ဆိုဘူးရကျမရေးစနစ်ဆိုတာ revolutionary ခေါ်တော်လှန်ရေးပုံစံနဲ့ပြောင်းလို့ရတဲ့အရာမဟုတ်ပဲねဖြည်းဖြည်းချင်းသာပြောင်းလို့ရတဲ့အရာဖြစ်တယ်ဘာကြောင့်လဲဆိုတော့အခြေခံချက်လက်လူဦးရေစည်ရဲချမ်းသာမှုတွေကဒီဟာနေကျွန်တော်သွားမှာအစိုးရကပြောင်းနေတာဒါကြီးကပြောင်းတာမဟုတ်ဘူးပေါ့နော်အဲ့တော့ကျွန်တော်တို့လက်တွေ့ကြတယ်ကျွန်မရေးစနစ်ပိုကောင်းတဲ့စနစ်ဖြစ်လာအောင်ဒီကိုရိုနာဗိုင်းရပ်စ်ကရောဂါကနေသင်္ကန်းစာယူသင့်ပါတယ်လို့ကျွန်တော်တို့ကြံပြုပြရစီ
ခေါ့ဟုတ်ကဲ့ဆရာတော်တော်တို့အဲ့ဒါဆိုရင်ဆရာအနေနဲ့ဆိုရင်ရောကျွန်တော်တို့ဘလူးသင်္ကန်းစာတွေညာဒီကနေရလိုက်တယ်လေအခုချိန်ထိပေါ့လေဘလူးသင်္ကန်းစာတွေညထားပြီးပြီလို့ဆရာမြင်ပါလဲခင်ဗျာ
အဲ့တော့ကျွန်တော်တို့ကလည်းဟိုဥပမာပြပြမယ်ဆိုရင်ကျွန်တော်တို့ကဆရာရဲ့ဟိုကူပြီးခဲ့တဲ့ကာလမှာလည်းပထမဟိုအစိုးရလက်ထက်ကဟိုဆက်ခံရတဲ့ခါကျတော့ဥပမာပြောရင်ကျွန်တော်တို့ကိုတော့ဆိုရင်ကျမ်းမာရေးဦးစီးဆိုတာရှိတယ်ဆရာတို့လည်းသိတဲ့အတိုင်းပဲပေါ့နော်အဲ့တော့အဲ့ဒါအနေပြီးတော့တခါကျမ်းမာရေးဟိုဟာနေပြီးသူကျမ်းမာရေးဦးစီးကုသရေးဦးစီးဆိုတော့နှစ်ခုခွဲလိုက်တယ်ဆရာရဲ့နှစ်ခုခွဲလိုက်တဲ့ခါကျတော့အကုန်လုံးကပြန်ပြီးတော့ DMO ရောဆရာကြီးဦးစီးပြီးပါတယ်အကုန်ပြန်သွားပြီးတော့ဟိုကျွန်တော်တို့လောက်ကန်ရတာငကူလောအစင်မပြေဘူးဆရာရဲ့အောက်ခြေပါလေအောက်အထူးမြအောက်ခြေ level ပါပေါ့နော်ဟိုငကူကကျမရဦးစီမှာစုစုစည်းစည်းနဲ့အုပ်ချုပ်ပြီးတော့သူပြနေနေမှာပေါ့နော်ဟိုပြီးသူကျမရဦးခုတာရေးပေါင်းစုလုပ်တာခွဲလိုက်တဲ့ခါကျတော့အကုန်လုံးကအဲ့ဒီမှာကွဲပြဲပြီးတော့အောက်ခြေမှာတိတ် effective မဖြစ်တဲ့ခါကျတော့အခုကျွန်တော်တို့ကပြန်ပေါင်းဖို့လုပ်နေတယ်ဆရာဦးမြတ်ဆိုပြောသလိုပေါ့ဒီလိုခွင့်ရင်းမှာဒါပေမဲ့ပြန်ပေါင်းတာကလည်းတရားဝင်ရဒီမှာလဲကျွန်တော်တို့ကအပေါ်မှာလဲဟိုပွင့်ကြီးပုံကြီးရှိတဲ့ခါကျတော့ဆရာကြီးပြောသလိုပဲချက်ချင်းလုပ်လို့မရဘူးဆရာငကူကပွဲထားတဲ့ဟာတခုပြန်ပေါင်းမှုဆိုတော့မှတော်တော်ခက်ခဲနေတော့ခုထီတော်မှကူလင်းကဟိုငါးနှစ်ပဲပြေရောက်မယ်ကျွန်တော်ကပြန်ပေါင်းမှုကဟိုမပြေသေးတော့ဆရာရဲ့ဟိုဒါရင်လည်းပြန်လုပ်ရမယ်ဒါပေမဲ့တခုကောင်းတာကအဲ့ဒီလိုခွဲလိုက်တဲ့ခါကျတော့တခုတော့ခုဟိုကိုဘူးစားမှာဒီကိုဖက်မှာပူကောင်းသွားတာအစိုးရနေရအရင်ဆိုဟိုရှင်လင်းဖြစ်သွားတယ်ဆရာရေပို့ပြီးတော့ကုသရေးခွဲလိုက်တဲ့ခါကျတော့နိုင်နိုင်နင်းနင်းကုကကုနိုင်နေရပိုင်းနေပစ္စည်းပြည့်ချက်တွေပို့ရလာတော့တစ်ဖက်ကမကောင်းတာတူတူကျမ်းမာရေးဘက်မှာကျတော့အားနေသွားတယ်ဆရာရေကျွန်တော်ကနေဒီမှာကျတော့ TMO တွေကပြီးရမလားကုသရေးဘက်မှာတော့ပဲဦးစားပေးပြီးတော့ပထမတော့ဟိုဦးစားကုသရေးဦးစီးလို့ဟိုကျမ်းမာရေးဦးစီးကိုခုပြန်ပေါင်းထားတဲ့ခါမှာတခုကိုယ်တို့ပြန်ပြီးတော့ဒီလက်ကန်ရတာပေါ့ဆရာဆိုတော့နည်းနည်းအဲ့ဒါမျိုးများစပြီးတော့ကျွန်တော်တို့ကဟိုဆရာကြီးပြောသလိုနံပါတ်1က organization ကိုပါပြန်ပြင်ရမယ်။နောက်ဆရာကြီးတို့တစ်ခါကဟိုတော့ဖြစ်ခဲ့တယ်ကျွန်တော်က special ဟို team တွေပေါ့ကိုနေ HIV ဆိုရင် HIV team မှလုပ်ရဆိုခုကကျွန်တော်က special emerging disease လို့ဟာမျိုးဒီလိုဟာမျိုးတွေနောက်တစ်ခါ CDC လို့ဟာမျိုးတွေနောက်တစ်ခါ research နဲ့ပတ်သက်ပြီးတော့ဟာမျိုးတွေနောက်တစ်ခါချို့လို့အကျံပြထားတာ biosafety လို့ဟာမျိုးတွေပေါ့ဆရာကြီး ူဟာမျိုးတွေရစပြီးတော့ကျွန်တော်ကလုံးဝမင်းတို့ကလက်ကိုလည်း strengthen ပို့ပြီးတော့လုပ်နေတယ်ခုယူရီးယားနဲ့ရှင်ကျွန်တော်အမြဲရှိနေပြတ်ပါတယ်ကျွန်တော်တို့ကနည်းနည်းလေးဟိုလောက်ထားနေဆိုပေမဲ့သူတို့လောက်ကိုကျွန်တော်မမိနိုင်ဘူးလေဆရာဟိုဘာမျိုးလဲကမ္ဘောဒီးယားတို့လောက်အောင်မှာတော်တော်ထိုးတက်တော့တိုင်ပြည်သူတို့ဒီချိန်မှာအခွင့်ကောင်းနေတယ်လုပ်တင်တာပ
ါဟုတ်ကဲ့ဆရာဆိုတော့ကျွန်တော်ရင်းဆွေဆရာနေနဲ့ဆိုရင်ကောပင်ငန်းစားအပြင်ပေါ့လေကျွန်တော်ဘာတွေထပ်လုပ်တင်နေဘာတွေထပ်လုပ်ဖို့များလူသေးတယ်လို့ဆရာမြင်ပါလေခင်ဗျ
ာဟုတ်ကဲ့ဒါလိုပြအပြောင်းလဲကောင်းတဲ့အပြောင်းလဲကိုမြန်မြန်ဆန်ဆန်ဖြစ်ဖို့ကျွန်တော်နိုင်ငံကလိုနေပါတယ်ဒီကိုရိုနာဗိုင်းရပ်စ်ကိုသင်္ကန်းသားယူပြီးအပြောင်းလဲဆိုတာကခုနဆရာအောင်ထွန်းပြောသလိုကျမကြီးဝန်ကြီးဌာနနေပြီးတော့ဟောစီမံချက်စီမံကိန်းပြုပင်ပြောင်းလဲမှုတီကတော့ကျွန်တော်လောက်ရတာကတမျိုးဒါအပိုင်းတစ်ခုပေါ့နော်သူကတော့ခက်ခဲရောနေပြပါတယ်နောက်ပိုခက်တာကဒီလိုဗျအဲ့ဒါတွေလုတ်ချင်ရင်ကျွန်တော် resource လို့ခေါ်တဲ့ရင်းမြစ်တနည်းပြပိုက်ဆံပေါ့ဗျဘာနိုင်ရောနော်ကျမကြီးအတွက်ချထားတဲ့အဲရခိုင်နှုန်းဟာဟိုတမန်ညောင်းပြောရင်စေဆိုးကလက်ထက်တုန်းကတကယ်ကိုကာကွယ်ရေးအတွက်က30ရခိုင်နှုန်း budget ယူပြီးကျမကြီးတန်တာက100ရခိုင်နှုန်းကနေစခဲ့ရတာဟုတ်
ဟုတ်ကဲ
့2015မှာတော့တက်လာပါတယ်တက်လာပြီမဲ့လို့ဒီတက်လာတွေကလည်းမိဂမတပဲတက်နိုင်တယ်အစိုးရတက်ချင်းပြမလို့ဟိုဘတ်ဂျက်မရှိနဲ့လုံးလို့မရဘူးအဲ့တော့အတိုင်းပြည်အတွက်အများပြည်သူလူထုအများစုအတွက်အကျိုးပြုတဲ့နေရာတွေမှာဘတ်ဂျက်ခွဲထားမှုကိုဦးစားပေးပြီးတော့ပြောင်းတဲ့နေဒါတစ်ချက်ပေါ့ဒါကဒုတိယတစ်ချက်နောက်တတိယတစ်ချက်ကလူပေါ့ဗျာလူနဲ့တခါအတွေးခေါ်စိတ်စိတ်နဲ့စိတ်ဓာတ်သဘောထားလူကတော့ဒီလိုပြဆောင်းဝန်နေကျမရဲ့ဝန်ထမ်းတွေကသင်တန်းပေးလို့ရတယ
်ဟုတ
်ဒါပေမဲ့ဟိုပစ္စည်းပစ္စည်းကကျွန်တော်ဟိုသင်တန်းပေးလို့မရပတ်စံရှိမှရတော့နော်ခုနတည်းချက်နောက်တစ်ခါလူတွေရဲ့လူတွေဆိုတာအများပြည်သူတွေရောကျမရဲ့ဝန်ဆောင်မှုပေးတဲ့ဆောင်းဝန်ကစပြီးတော့ပေါ့နော်အဲစိတ်နဲ့စိတ်ဓာတ်သဘောထားပေါ့ဒီကိုရိုနာဗိုင်းရပ်စ်ကိုကြည့်ပြီးဒီဟာအမျိုးသားကြီးယောဂကြီးဖြစ်တော့ကျမကြီးစနစ်ပြည့်ပြင်ပြောင်းလဲမှုမှာအမျိုးသားကြီးဆန်တဲ့အတွေးခေါ်အယူဆပြောင်းလဲမှုပါလိုအပ်တယ်လို့ကျွန်တော်မြင်တယ်ဒါကြောင့်ဒီတိုင်းတပြည့်လို့မှာအမျိုးသားကြီးဆန်ရပြောင်းလဲကြီးကိုကျမကြီးအတွက်ဒီကိုရိုနာဗိုင်းရပ်စ်ကယောဂကြီးကနေသင်္ကန်းစာယူပြီးတော့ပြည့်ပြင်ပြောင်းလဲကြတဲ့လေလို့ကျွန်တော်တင်ပြပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့တော့တို့အခုဒေါ်ရင်းဆွေဆွေးနွေးသွားတဲ့အချက်တွေကပထမဆုံးဒီ budget ကိစ္စပေါ့လေဒီရမုံငွေကိစ္စပေါ့အသုံးစရိတ်ကိစ္စအဲ့ဒါကနောက်ထပ်တိုးလာနိုင်ခြင်းအလားအလာရှိပါလားဆရာကိုယ်တိုင်ကဒီမှာတကယ်ဝင်ပတ်သက်နေတာဆိုတော့ကျွန်တော်တို့ဘယ်လိုမြင်ရလဲ
အဲ့တော့ဒါတော့တိုးတော့တိုးပါလေဆရာဟိုတိုးတယ်ဆိုတာမနစ်ကလည်းဆိုရင်အခုဆိုရင်ဟို budget ကတော့ 9% လောက်တော့တိုးတာပေါ့ဆရာဒီနှစ်ဆိုရင်အဲ812ဟို800ကျော်ပေါ့နော်800ကျော်မူမီဩစာ US ဒေါ်လာတော့ရတာပေါ့ဆရာ။ဒါပေမဲ့အခုကိုဗစ်ဖြစ်လိုက်တဲ့ခါကျတော့ဆရာဒီအတိုင်းမလုံနဲ့မလုံတော့ဘူးလေဆရာ။ဟိုတကယ်တမ်းကျတော့ကျွန်တော်မှဟိုပြိုင်နေဟို infrastructure တွေလုံးပါတယ်။နောက်တစ်ခါဟို supply and equipment တွေကအများကြီးထည့်ရမယ်။နောက်တစ်ခါခုနကကျွန်တော်ပြောသလိုကြိုတင်ပြီးတော့ဟိုမှန်းဆလို့ဟိုကျွန်တော်တို့မမှန်းဆနိုင်တဲ့ဟာတွေပေါ့ပစ္စည်းဥပမာဆိုပြီးပြီးတော့ဟို max ဆိုတာမဆိုရင်ကြိုတင်ပြီးတော့ကျွန်တော်တို့ကဟိုညားတရုတ်ပြည်မှာဖြစ်ပြီးကကျွန်တော်ကကျိုးမှားပါလေဆရာ။ဒါပေမဲ့ဒီမှာအားအရည်ကြတော့အဲ့လောက်မစဉ်းစားမိတဲ့ခါကျကိုယ့်ပြည်မှာထုတ်နေတာတော့မှကိုမသိတဲ့ဘုံမှာဖြစ်နေတယ်ဆရာ။အခုဒီပြည်ကဘာလို့ကိုယ့်ပြည်မှာထုတ်နေတယ်၊မတ်စီထုတ်နေတယ်။ဒါမင်းကိုကမဝင်နိုင်တဲ့ဘဝပေါ့။ကိုကပြည်လိုလားမလဲတော့မသိဘူး။အလုံးကတော့ကက်ပြေပြတ်နေတယ်။ဒါလေးကပါတယ်။မဆိုင်ကြီးပြောသလိုပေါ့။ဒါလေးကဘတ်ဂျက်ကတော့ထပ်တိုးနိုင်တယ်။ဒါမင်းဒါကတော့ကျွန်တော်တို့ကကျမိုင်ဝန်ကြီးဌာနကထုတ်တင်နေတော့ဟိုလုတ်လို့မရတဲ့အပိုင်းပေါ့။အထက်ကနေပြီးတော့ဒါဟိုဟာမျိုးသူ့တော်လွတ်တော်တို့ဘာလို့လဲကျွန်တော်တို့ကဆက်ပြီးတော့နောက်ပိုင်းလဲကျွန်တော်တို့ကဒါလေးကိုဟိုကျူပြီးတော့စီယုံပြီးတော့ပေါ့ဆရာရဲ့ဟိုအကုန်လုံးကဘတ်ဂျက်ရရင်ဟိုတိုးရေးကိုကျွန်တော်တို့ဟိုဥပမာကျွန်တော်ပြောမှာစဒီဟာကြီးကဟက်ဆစ်ဆန်ကြီးတစ်ခုလုံးထားအောင်ကျွန်တော်ကအဓိကဒီမှာချို့လုံနေတာဟာတိုးဘက်ကိုဆိုရင်ဆက်လိုက်တဲ့ပတ်သက်တဲ့ဟာဆိုရင်ကျွန်တော်တို့က 2% ပေါ့ယူရီးယားလိုဟာမျိုးဟိုလုတ်ချင်တယ်ကျွန်တော် 2% ကိုတက်ဆိုယူပြီးတဲ့ခါမှာကျမကြီးအတွက်သုံးကြီးတော့ဒါတော့ကျွန်တော်ကကြိုးစားနေပြီမဖြစ်သေးဘူးဆရာရဲ့ဥပမာဒါနေရာလွတ်တော်တို့ဘာလို့လဲလဲဆိုင်တဲ့ခါကျတော့အကုန်လုံးကဟု
တ်ကဲ့ဆိုတော့မြန်မာနိုင်ငံကဟိုမချမ်းသာဘူးပေါ့လေဒါလည်းပဲအလုံးပြီးတဲ့ကိစ္စပါပဲလူလည်းမချမ်းသာဘူးအစိုးရလည်းမချမ်းသာဘူးဟိုချမ်းသာတဲ့လူတွေကတော့တပိုင်းပေါ့လူနေစုချမ်းသာတော့တပိုင်းပေါ့ကျွန်တော်တို့ဘာမှမတတ်နိုင်တဲ့ကိစ္စဆိုတော့မြန်မာနိုင်ငံမှာကျမကြီးစနစ်ပြောင်းလဲလုပ်မယ်ဆိုရင်မြန်မာနိုင်ငံရဲ့ကျမကြီးစနစ်ဟာဘယ်လိုကျမကြီးစနစ်မျိုးဆိုရင်မြန်မာနိုင်ငံနဲ့အသင့်တော်ဆုံးဖြစ်မယ်လို့ဆရာတို့ယူဆပါတယ်ဆရာတို့တင့်ဆွေအရင်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ဒီလိုပြကျွန်တော်တို့ကျမကြီးပဲဖြစ်ဖြစ်ပညာရေးပဲဖြစ်ဖြစ်ကျွန်တော်တို့ပြည်ပင်ပြောင်းလဲအောင်နမူနာတွေဒီကဘာလုံးကျွန်တော်ဖြန့်ကျက်ကြည့်လို့ရှိကြပါတယ်
နိုင်ငံရေးအပြောင်းအလဲလဲတည်တိုင်ပေါ့နော်နိုင်ငံရေးအပြောင်းအလဲရစပြီးနမူနာယူကြတယ်အဲ့ဒီနမူနာတွေထဲမှာဥပမာပြောရင်ဘယ်နိုင်ငံဥပမာနဲ့မှမတူတဲ့အပြောင်းအလဲမျိုးဥပမာပြီးမှဖြစ်ခဲ့ပါလဲ
ဟုတ်က
ဲ့အလားတူပညာရေးကျွန်တော်တို့စစ်ကူးရင်ခဲ့ကြပါတယ်အာစင်ကာပူလို့မလားဟာနီးစက်တဲ့အိန္ဒိယလို့မလားစသဖြင့်ပေါ့နော်အဲ့တော့အခုကျမကြီးကျမကြီးကိုလည်းအဲ့ဒီလိုပေါ့နော်ဆရာအောင်ထွန်းဆွနေချိတ်အဲထဲမှာပါတယ်လို့အိန္ဒိယအာဆီယံလည်းဖြစ်တယ်ထိုင်းနိုင်ငံလူနမူနာယူရင်ကောင်းမလားဆိုတဲ့ဟာမျိုးပေါ့နော်ဒါလည်းစဉ်းစားတင်တဲ့ချက်ဒါပေမဲ့ကျွန်တော်မြင်တာကတမျိုးဗျကျွန်တော်တို့ကကိုယ်လက်ရှိလက်တွေ့အခြေအနေပေါ်မှာအခြေခံပြီးပြောင်းလဲတဲ့စနစ်တစ်ခုကိုကျွန်တော်တို့ယူရလိမ့်မယ်ကျွန်တော်တို့နိုင်ငံကဆင်းရဲတဲ့နိုင်ငံဖြစ်တော့ဆင်းရဲမှုတနည်းအားဖြင့်ဟိုမကြိုက်ကြိုက်ကြိုက်ဆိုရှယ်လစ်သဘောဆန်တဲ့အယူအဆပါတဲ့ကျမကြီးစီမံချက်မျိုးကျွန်တော်တို့ဖြစ်ရမယ်အိန္ဒိယနဲ့ဒီဆက်တဲ့ခင်ဗျာသူကအခုထိဆိုရှယ်လစ်ဆန်တာကိုဟိုဒါယူဝါဒနဲ့မဆိုင်မင်းနဲ့အများပြည်သူနဲ့ဆင်းရဲသူများကိုဦးစားပေးမှုဟိုလုပ်တဲ့နယ်လို့ကျွန်တော်ယူဆတယ်ဒါကြောင့်ကျွန်တော်တို့ကဆန်းသစ်တဲ့စိတ်ကူးကောင်းကောင်းနဲ့စိတ်စေတနာပါပါရှိတဲ့ပုံကူတွေကကျမကြီးစနစ်တဆွဲတဲ့နေရာမှာတာဝန်ယူတဲ့တာဝန်ပေးတဲ့ဓမ္မသာလီလက်တွေ့ကြတဲ့ပမာနိုင်ငံရဲ့ကျမကြီးစနစ်တဖြစ်လာနိုင်တယ်လို့ယူဆပါတယ်ခင်ဗျဟု
တ်ကဲ့ကျွန်တော်တို့ရောဆရာတို့ကဆရာလက်တွေ့လုံနေရတာလေခုနကဆရာတို့တို့ဆွေးနွေးတဲ့ပုံနဲ့ဆိုတော့ဆရာကိုယ်တိုင်ကဘလူကျမကြီးစနစ်မျိုးဖြစ်လာနိုင်ပါလေ
တကယ်တမ်းကြာရင်ကျွန်တော်တို့ကလေဟို2019တည်းကနေစပြီးတော့ကျွန်တော်တို့ကအမျိုးသားကျမကြီးဘူဝါရဆိုတာလေကျွန်တော်တို့ကဆွဲနေပါတယ်ခင်ဗျအဲ့ဒါတကယ်တမ်းကြာရင်ဖေဖော်ဝါရီမှာအပြီးတက်ဖို့ပါဟိုအချောတောင်ပြီးနေပါပြီကျွန်တော်တို့ညည်းနေတာအားလုံးဖွဲ့နေတဲ့ပုံနော်ပညာရှင်အားလုံးရေးတာပြီးတက်နေပြီဒါမှမဟုတ်ခုဒီကိုဗစ်ပေါ်လာတဲ့အခါကျတော့မှဒါကတော့နည်းနည်းလေးပြန်နောက်ဆုံးကြတာပေါ့အဲ့တော့တခုဇာကြီးပြောသလိုပြန်ကောင်းတာဒီအမျိုးသားကျမကြီးဘူဝါရကိုလေကျွန်တော်အဲ့ဒါဟိုးတွေကနိုင်ငံတော်ညီညွတ်ပြည်ပြည်အဖွဲ့ကာလာတွေကလုခန်းခဲ့တဲ့အခါကျတော့ခုဒီလိုကြမ်းမှန်မှုအရမှာကိုဗစ်ပေါ်လာတဲ့အခါကျတော့ကျွန်တော်ကဓာတ်ရီကိုပြန်ပြီးတော့အကြံပြုရမယ်တဘောမျိုးဖြစ်နေတာပေါ့အဲ့ကြမှာဆက်ပြီးပြောသလိုပဲအဲ့ဒါဒါမှလည်းခုလက်ရှိမှာ National Health Plan မှာလည်းကျွန်တော်ကတကယ် Universal Health Coverage မှာလည်းကျွန်တော်ကရည်ရွယ်ချက်ကတော့ဟဲ့လားသောမျိုးမှာကျမကြီးကွာဟပြီးတော့ဟဲ့လားတကယ်ဆင်းရဲတဲ့လူတွေဟဲ့လားနောက်တစ်ခါဝေကုန်ကြီးကြတတ်တာမှာနေဟဲ့လားအခြေခံကျမကြီးစောက်ရှောက်မှုကိုရဖို့ဆိုပြီးတော့ဒီရည်ရွယ်ချက်ကြီးကိုအဓိကထားပါတယ်ဆရာဟိုဒါပေမဲ့ဒါကတော့အပြောလွယ်တဲ့လောက်အောက်ချီမှာဆက်ပြီးပြောသလိုမျိုးစံစားပြီးတော့တကယ် implementation ပေါ့နော် activity တွေမှာထိအောင်လုပ်ဖို့ကျွန်တော်ကရည်ကြီးပါတယ်အဲ့တော့ဒီဟာကိုလုပ်ဖို့လို့ကြတော့လေကျွန်တော်ကမျိုးသားကျမ်းမာရေးမူဝါဒ clear ဖြစ်ရမယ်ဆရာ clear ဖြစ်ရမယ်တကယ် feasible ဖြစ်ရမယ် effective ဖြစ်ရမယ်ဒီလိုမျိုးကိုကျွန်တော်တို့ဆက်ပြီးတော့ဟိုကျွန်တော်တို့လည်းဆက်ပြီးတော့အကြံပေးရမယ်တဘောမျိုးပေါ့နော်ကျွန်တော်တို့လည်းပြုပါမယ်အဲ့တော့ဆရာကြီးတို့လည်းကျန်တဲ့ဘက်ကနေအားလုံးလည်းဟိုမဆိုင်ဘူးမဟုတ်ဘူးဆရာရဲ့အဝေးရောအနီးရောအားလုံးကကျွန်တော်မြန်မာပြည်သူသားတွေ
န
ဲ့ဒီနေ့ကျမကြီးတောင်းဝင်နေတဲ့ကျွန်တော်တို့ဟိုဆုံညီပေးပါလို့ကျွန်တော်တောင်းပါပ
ါဟုတ်ကဲ့ပါခင်ဗျာဆရာတော်တော်အောင်ထွန်းရောဆရာတော်တော်တင့်ဆွေရောအချိန်ပေးပြီးဆွေးနွေးပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဒီကစားကြီးဒီကောင်းစဉ်ကြီးကတိတ်ကြီးမားပါတယ်နောက်လည်းပဲကျွန်တော်တို့ဆက်ပြီးတော့ပြောဆိုဆွေးနွေးတော့ကြအောင်မယ်အကြောင်းအရာဖြစ်ပါတယ်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာတောင်းပါပြီခင်ဗျာတောင်းပါပြီခင်ဗျာ
ပြည်သူ့ကျန်းမာရေးပညာရှင်ဒေါက်တာအောင်ထွန်းညမအရေးလိလသုံးသပ်သူဒေါက်တာတင့်ဆွေတို့နဲ့ဆွေးနွေးထားတာဖြစ်ပါတယ်။ COVID-19 ရေးပေါ်အခြေအနေကြောင့်အင်ကာညတိုင်းရည်တိုင်းစီစဉ်နေရမှာသူဆွေးနွေးတာကိုစာတို့ထုတ်လွှင့်နေကြပါကျွန်တော်ကြော်ကြော်သိပါခင်ဗျာ
။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်။ Virus ကူးစက်မှုတွေကိုအစောပိုင်းမှာအလူလဲရင်ဆိုင်ခဲ့တဲ့တရုတ်နဲ့တောင်ကိုရီးယားနိုင်ငံမှာပိုကူးသူအသစ်၄ဦးသာရှိကြောင်းသတင်းထုတ်ပြန်ခဲ့သလိုကျောကကောက်ွယ်ထင်းချုပ်ရေးအတွက်လှနဲ့ချီအသွာလာကန့်သတ်ထားတွေကိုဖြေလျှော့ပေးနေပါပြီ။ COVID-19 လူနာသတ္တောင်းကျော်ရှိတဲ့တောင်ကိုရီးယားနိုင်ငံမှာ၃လအတွင်းပိုကူးသူအနည်းဆုံးကျသွားတာလည်းဖြစ်ပါတယ်။တောင်ကိုရီးယားကအထက်တန်းကျောင်းတွေကိုတော့ရှေ့သတင်းမှမှစပြီးတော့ဖွင့်လှစ်တော့မှာပါ။တရုတ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူမရှိတာ၃ပတ်ရှိသွားပြီဖြစ်ပြီးသူ့နိုင်ငံထဲမှာပိုကူးသူအသစ်တဦးတာကိုစစ်ဆေးတွေ့ရှိခဲ့တယ်လို့ပြောပါတယ်။ဆက်ပြီးကုသပေးနေရတဲ့ COVID-19 လူနာကတော့400နီးပါးရှိတယ်လို့လည်းသိဦးချင်ပါသေးတယ်ဝန်ရှိသူတွေကပြောပါတယ်တင်းကျပ်တဲ့အတော်လာကန္တတာစစ်စစ်သားနဲ့တီချခွဲစောင့်ကြည့်ကြတွေပိုးရှိသူနဲ့အနီးကပ်ရှိခဲ့သူတွေကိုခြေရောက်ကောက်စီရင်ပြုဆိုတာကြောင့်နိုင်ငံအတော်များများမှာပိုကူးဆက်မှုထိန်းချုပ်ထားနေတာဖြစ်ပုံရတယ်လို့လည်းသုံးသပ်ကြပါတယ်အမေရိကန်မှာ COVID-19 ရောဂါကြောင့်သေဆုံးတွေအရေအတွက်ဟာလာမယ့်ဇွန်လ၁ရက်နေ့လောက်ကြာရင်200နီးပါးတိုလာနိုင်တယ်လို့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့ခန့်မှန်းချက်ကိုသမ္မတအင်ဖီရိုကာရှော့ပေါ်ပြောဆိုလိုက်ပါတယ် CDC ရဲ့အစီရင်ခံစာမှာတော့အမေရိကန်မှာလက်ရှိနေစဉ်ပိုကူးလူနာသစ် 25,000 ရှိရာကနေဒီလကုန်ပိုင်းလောက်မှာပိုကူးခံရသူအသစ်နေစဉ်2,000လောက်ရှိလာနိုင်တယ်လို့ခန့်မှန်းထားတာပါ ဒီကနေ့အတွက်တော့သတင်းတွေကဒီလောက်ပါပဲရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်ကျွန်မနှောင်းလာပ
ါ This program has come to you from the Voice of America, Washington.